Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2020ခုနှစ်ဇန်နဝါရီလ26ရက်တနင်္ဂနွေနေ့မနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီဒီယာ3048တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအသိကြီးထိုက်ပါကိုကျော်ကျော်သိနေတူသတင်းတွေကြီးညာပါမယ်ကိုရိုနာဗိုင်းရပ်စ်ရေကိုင်းတွဲဖြစ်ရှင်းမှုနဲ့ပတ်သက်ပြီးတရုတ်သမ္မတရှီဂျင်းပင်ကိုအမေရိကန်သမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တွေကချီးကျူးပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းက1400နီးပါးရှိနေပြီဖြစ်ပြီးသေဆုံးသူက42ယောက်ထိရှိနေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတာနဲ့ပတ်သက်ပြီးနောက်ဆုံးသိထားသမျှအခြေအနေတင်ပြကြမှာတော့
Well the quarantine went into effect as you know 2 days ago and certain things that were things are constant
တရုတ်နိုင်ငံဝူဟန်မြို့မှာပြိမ့်ပြနေတဲ့အမေရိကန်ကျောင်းဆရာတူဘာတွေရှင်းပြသွားတယ်လဲသတင်းတွေပြပြချင်းမှာပဲကျွန်တော်တို့အပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍအဖြစ်ဒုအသံအစီအစဉ်နဲ့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့ကနောက်ဆုံးရထိတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုကိုကင်တွဲဆောင်ရွက်မှုနဲ့ပတ်သက်ပြီးတရုတ်သမ္မတရှီဂျင်းပင်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်ကမ္ဘာခေါင်းဆောင်တွေကချီးကျူးပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်ခံရသူပေါင်း1400နီးပါးနဲ့သေဆုံးသူ42ယောက်ရှိပြီးအမေရိကန်နဲ့ပြင်သစ်အပါအဝင်နိုင်ငံပေါင်းအနည်းဆုံး15နိုင်ငံတို့ကိုပြန့်နှံ့ကူးစက်ခံထားရပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်တရုတ်ဘက်ကအင်တိုက်အားတိုက်ကြိုးပမ်းဆောင်ရွက်နေပြီးတရုတ်ရဲ့ကြိုးပမ်းဆောင်ရွက်မှုနဲ့ပွင့်လင်းမြင်သာမှုရှိတဲ့အပေါ်အမေရိကန်ပြည်ထောင်စုဘက်ကကျေးဇူးတင်ရှိကြောင်းအခြေအနေတွေကောင်းမွန်လာမှာဖြစ်ကြောင်းနဲ့အထူးသဖြင့်တော့အမေရိကန်ပြည်သူတွေကိုစားသမ္မတရှီကိုကျေးဇူးတင်ကြောင်းပြောလိုတယ်လို့သမ္မတထရန့်ကဇန်နဝါရီလ24ရက်နေ့မှာပဲ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်အနည်းဆုံးနိုင်ငံပေါင်း15နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားသူတွေကတရုတ်ခီးသွားတယ်လို့ရည်ညွှန်းပြောဆိုခံရတာကြောင့်လဲဒီအပေါ်မှာအလေးထားတဲ့အနေနဲ့တရုတ်သမ္မတရှီကပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲတို့ပါဝင်ကမ္ဘာခေါင်းဆောင်တွေနဲ့လည်းဆက်သွယ်ခဲ့ပါတယ်ကမ္ဘာ့ကျန်းမာရေးဆိုင်ရာလုံခြုံမှုကိုထိန်းထားနိုင်ရေးအတွက်ကိုရိုနာဗိုင်းရပ်စ်တစ်ကြောင့်ဖြစ်ရတဲ့နျူမိုနီးယားအဆုတ်ရောင်ရောဂါတွေပြန့်နှံ့မှုကိုထိထိရောက်ရောက်ဟန့်တားနိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းနဲ့အတူဆောင်ရွက်ဖို့တရုတ်ဘက်ကအစဉ်နဲ့ရှိတယ်လို့လည်းတရုတ်သမ္မတရှီကပြောဆိုခဲ့ပါတယ်
ဒီလိုမျိုးဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့အခြေအနေကိုတရုတ်သမ္မတရှီဂျင်းပင်ကင်တွဲလှုပ်ဆောင်ဖို့နဲ့ပတ်သက်ပြီးကမ္ဘာ့ခေါင်းဆောင်တွေကချီးကျူးပြောဆိုနေကြတာကြောင့်တော့ဗိုင်းရပ်စ်ပိုးရဲ့အန်ဒရယ်အတိတ်နဲ့ကိုလျှို့ရှုပစ်လိုက်လို့မရနိုင်ပါဘူးဗိုင်းရပ်စ်ပိုးအန်ဒရယ်ဟာတရုတ်အစိုးရကတရားဝင်ထုတ်ပြန်နေတာတွေထက်ပိုပြီးကြီးမားနိုင်ခြင်းရှိတယ်ဆိုပြီးတော့စိုးရိမ်နေကြတာပါဗိုင်းရပ်စ်ပိုးဟာပိုပြီးအန်ဒရယ်ကြီးလာနိုင်တယ်ဆိုတဲ့အရေးလက္ခဏာတွေပြလာတာကြောင့်ကူးစက်ခံရသူအခြေအတွက်ဟာတရုတ်အစိုးရကတရားဝင်ထုတ်ပြန်တာထက်အများကြီးပိုနိုင်တယ်လို့ယူဆလာကြပါတယ်ကူးစက်ခံရသူအတော်များများမှာချောင်းဆိုးတာအဖျားရှိတာနမိုနီးယားဥရောငန်းဖျားရောဂါခံစားနေရတာစတဲ့အရေးလက္ခဏာတွေမတွေ့ခဲ့ရပါဘူးတခြားရောဂါတွေနဲ့ရောထွေးသွားစေနိုင်တဲ့ရှင်ဘက်မှာတင်းကျပ်နေတဲ့ခံစားချက်လိုမျိုးတခြားအရေးလက္ခဏာတွေလည်းရှိခဲ့ကြတာပါယောဂါကိုစစ်ဆေးဆန့်သတ်ဖို့အတွက်တိကျတဲ့လမ်းညွှန်ချက်မျိုးဆရာဝန်တွေကိုထုတ်ပြန်ပေးဖို့တရုတ်ကျန်းမာရေးကော်မရှင်ဟာစ조사နေရဆဲပါပေကျင်းမြို့တော်မှာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ5ဦးထဲက2ဦးဟာယောဂါပိုးအပြည့်အနှံ့ဆုံးဖြစ်နေတဲ့ဟူဘေးပြည်နယ်ကလူတွေနဲ့လုံးဝအဆက်ဆက်မရှိတဲ့သူတွေဖြစ်ပါတယ်ဒါကြောင့်လဲဟူဘေးပြည်နယ်ကိုပြင်ပနဲ့အဆက်အသွယ်ဖြတ်လိုက်ရုံနဲ့တော့ယောဂါပိုးမပြန့်တော့ဘူးလို့ထေချာပေါက်မပြောနိုင်ပါဘူးဒါအပြင်လဲယောဂါပိုးရဲ့မူလစိမ့်မြက်ဟာတခြားတစ်ခုဖြစ်နေသလားဆိုတဲ့မေးခွန်းတွေလည်းပေါ်လာနေပါတယ်။ဘယ်ဒရိတ်ဆန်ကနေဗိုင်းရပ်စ်ပိုးစပြီးကူးစက်တာလဲဆိုတဲ့အပေါ်သိပ္ပံပညာရှင်အမျိုးမျိုးကပြောနေကြတာဒရိတ်ဆန်အမျိုးမျိုးပါပဲ။အဲ့ဒီအထက်မှာလင်းတို့ကနေမွေတွေ၊ရေနီးကုန်းတွေဖြန့်တွေအထိပါဝင်ပါတယ်။ဘာမှတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါအပြင်တင်းလျော်တဲ့ကာကွယ်ဆေးတစ်ခုထုတ်လုပ်ဖို့ကြိုးစားနေကြပြီမလဲ။အဲ့ဒါကအချိန်ကြာအောင်မှာဖြစ်ပါတယ်။
တရုတ်နိုင်ငံမှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်တစ်ကအာရှနိုင်ငံတချို့မှာပါကူးစက်မှုတွေတွေ့လာရပြီးတဲ့နောက်တရုတ်ပြည်မှာချီမှာစနေနေ့ကလူနာနှစ်ကူးပွဲတော်တွေကိုဖျက်သိမ်းခဲ့ပြီးဒစိတပိုင်းကိုပိုင်အုတ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာလည်းပွဲတော်တွေကိုရှော့ချခဲ့ရပါတယ်။ဒ ကျောင်းနိုင်ငံမှာတော့ဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအာဏာပိုင်တို့ကြိုးပမ်းနေတာနဲ့အတူပဲဖျားเจ้าနေခီးသွားတည်လဲပတ်ရနေရတွေနဲ့ရုပ်ရှင်ယုံတွေပိတ်ထားတာကြောင့်ပြည်သူအများအပြားကတော့အိမ်မှာပဲနေခဲ့ကြပါတယ်။ဟောင်ကောင်ကျွန်းမှာတော့နှစ်တကူညကဟောင်တန်ဆင်ဖျားเจ้าမှာအမွှေးတိုင်ထွန်းညှိဝတ်ပြုဆူတောင်းဖို့ညတကောင်မတိုင်ခင်လူတွေတန်းစီခဲ့ကြပါတယ်။ထိုင်ဝမ်ကျွန်းကထောင်နဲ့ချီတဲ့ပြည်သူတွေကတော့နှာခေါင်းစီးတွေဝတ်ပြီးထိုင်ပေကလောင်ရှမ်းဖျားချောင်းကိုတွားရဝတ်ပြုပါတယ်။မြောက်ကိုရီးယားမှာတော့ကွယ်လွန်သွားပြီဖြစ်တဲ့ခေါင်းဆောင်ကင်အီဆွန်းနဲ့ကင်ဂျုံအီလ်တို့ကိုတစ္ဆာရှိမှုဂါရဝါပြုမှုတွေနဲ့လူနာနှစ်တဲ့အခမ်းအနားတွေကိုစတင်ခဲ့ပါတယ
်။အိန္ဒိယနိုင်ငံကက်ရှမီးယားဒေသမှာဗဟိုအစိုးရကဆက်သွယ်ရေးတွေအားလုံးကိုဖျက်တောက်ထားတာ6လနီးပါးကြာလာပြီးတဲ့နောက်စနေနေ့မှာတော့အင်တာနက်ဆက်သွယ်ရေးတစ်စီးတစ်ပိုင်းပြန်ပွင့်လာပါပြီ။ဒါပေမဲ့လည်းဒေသခံ9သန်းနီးပါးဟာဆိုရှယ်မီဒီယာတွေကိုတော့ပုံလို့မရကြသေးပါဘူးဆက်သွယ်ရေးဖျက်တောက်ထားတာကိုပြန်ဆုံးသတ်ဖို့အိန္ဒိယတရားရုံးချုပ်ကအစိုးရကိုညွှန်ကြားခဲ့ပြီးသတင်းနှစ်ပတ်အကြာမှာအခုလိုတချို့တဝက်ပြန်ဖွင့်ပေးတာပါဆက်သွယ်ရေးကိုအကန့်အသတ်မရှိဖျက်တောက်ထားတာဟာဥပဒေမဲ့လုပ်ရဖြစ်ပြီးအင်တာနက်ကိုလွတ်လပ်စွာအသုံးပြုခွင့်ဟာအခြေခံအခွင့်အရေးဖြစ်တယ်လို့တရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါအိန္ဒိယနိုင်ငံမှာမွတ်စလင်လူဦးရေအများဆုံးတစ်ခုတည်းသောဒေသဖြစ်တဲ့ကက်ရှမီးယားဒေသရဲ့၄စီတစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်အဆင့်အတန်းကိုဟိုဆိုရကပြီးခဲ့တဲ့နှစ်ဩဂုတ်လမှာရုပ်သိမ်းလိုက်ပြီးတဲ့နောက်ပိတ်ပင်ကန့်သတ်တဲ့တင်းကျပ်မှုတွေချတဲ့အထက်မှာအင်တာနက်ဆက်သွယ်ရေးလည်းပေါ်ရပါတယ်။စပိတ်တဲ့အချိန်က2လလောက်ကြာပြီးတဲ့နောက်ဖုန်းဆက်သွယ်ရေးကိုပြန်ဖွင့်ပေးပေမဲ့အင်တာနက်ကိုဆက်ပိတ်ထားတာကြောင့်နေ့စဉ်လူနေမှုဘဝနဲ့စီးပွားရေးတွေထိခိုက်ခဲ့ရပါတယ်။ဒီလိုအင်တာနက်ဖျက်ထောက်တာဟာဒီမိုကရေစီနိုင်ငံတစ်ခုမှာအကြာဆုံးပဲလို့ Digital အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။အခုတော့ဒေသခံတွေအနေနဲ့အစိုးရကအတည်ပြုပေးထားတဲ့ပန်လုပ်ငန်းပညာရေးသတင်းခရီးသွားဖျော်ဖြေရေးအလုပ်အကိုင်းစတာတွေနဲ့ပတ်သက်တဲ့ website 300လောက်ကိုကြည့်ခွင့်ရကြတော့မှာဖြစ်ပါတယ်
VOA American တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ light meter 32 kHz 933 light meter 40 kHz 9683ไฮโดรมีเตอร์48 kHz 6153ญาเนดุติยานายเวมาไลน์เลมีเตอร์190 kHz 1505โรกันได้ทุ่นล้นไปได้บาเลยရှင
်ဖြူရီမြန်မာပိုင်းစီစဉ်ရဲ့တင်းင်းခွေနေမနေ့ခင်းတင်းင်းနေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုထက်လွတ်တော်မှာတရားစွဲဆိုကြားနာမှုမှာတရားလူတွေလိုဆောင်ရွက်ချက်ရတဲ့အောက်လွှတ်တော်ကလွတ်ထားတဲ့မန်နေဂျာတွေကသုံးရတာလျှောက်လဲချက်တွေအဆုံးသတ်ခဲ့ပြီးနောက်စနေနေ့မှာတော့သမ္မတထရန့်ရဲ့ဥပဒေအဖွဲ့ကပြန်လည်ခြေပချက်တွေနဲ့စတင်လျှောက်လဲနေပါတယ်။အင်ဘီရိုဥပဒေရေးရာအကြံပေးဘက်စီပေါ်လွန်ကသမ္မတထရန့်ရဲ့ခုခံမှုအဖြစ်စတင်ခြေပလျှောက်လဲတာမှာတော့ဒီမိုကရက်အောက်လွှတ်တော်မန်နေဂျာတွေကသူတို့မှန်းထားတဲ့အတိုင်းမဆောင်ရွက်နိုင်ခဲ့ဘူးလို့ပြောဆိုသွားပါတယ်။ဒီမိုကရက်တစ်ဥဆောင်တဲ့သမ္မတပေါ်အရေးယူရေးဆောင်ရွက်ချက်တွေဟာဆိုရင်သမ္မတထရန့်ရဲ့2016ရွေးကောက်ပွဲအောင်မြင်မှုကိုဖျက်သိမ်းဖို့နောက်လာမယ့်နိုဝင်ဘာလကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးသူရော့သွားနိုင်တယ်ဆိုပြီးလဲအင်ဘူရိုဥပဒေအကြံပေးကထပ်ပြီးဝေဖန်သွားပါတယ်အမေရိကန်သမိုင်းမှာရွေးကောက်ပွဲအပေါ်အကြီးအကျယ်ဆုံးနှောက်ယှက်ဖို့စူးစမ်းနေတာဖြစ်ကြောင်းဒါမျိုးဖြစ်ခွင့်မပေးနိုင်ဘူးလို့လဲအင်ဘူရိုဥပဒေအကြံပေးကလျှောက်လဲပါတယ်ဒါဟာဆိုရင်အမေရိကန်ရဲ့အခြေခံဥပဒေကိုချိုးဖောက်မှုဖြစ်သွားနိုင်တယ်လို့အမေရိကန်သမိုင်းကိုချိုးဖောက်မှုအနာဂတ်အတွက်တာဝန်ရှိမှုတွေကိုချိုးဖောက်မှုဖြစ်မယ်အရေးကြီးဆုံးကတော့အမေရိကန်ပြည်သူတွေရဲ့ခိုင်မာတဲ့ယုံကြည်မှုကိုချိုးဖောက်မှုဖြစ်မယ်လို့အင်ဘူရိုဥပဒေအကြံပေးဘက်စီပိုလွန်ကရှောက်လဲသွားပါတယ
်ဤရနိုင်ငံဘက်ဂရက်မြို့တော်မှာတောက်ကြနေညနေစောအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွင်ဆယ်ကျော်သက်လူငယ်တွေဟာထဝက်ပိုင်းဖြတ်ထားတဲ့တန်စီပိုင်းတွေကိုဒိုင်းတွေလိုအသုံးပြုခဲ့ကြပါတယ်။အဓိကယုံနေနေရဲတွေကတရားတစင်းပေါ်ကနေရှေ့တိုးတက်လာပြီးဆန္ဒပြသူတွေကိုတနတ်တွေမျက်ရည်ရုံပုံးတွေနဲ့ပစ်ခတ်ဖြိုခွဲပါတယ်။မော်တော်ကားတာယာတွေကိုမီးရှို့တာကြောင့်မီးခိုးလုံးတွေထွက်နေတာကိုကောင်းကင်မှာတွေ့ရပါတယ်။တန်စီပိုင်းတွေမှာတတိအာဇာနည်များရှေ့သို့ထိုးပေါက်နေသည်လို့အဓိပ္ပာယ်ရတဲ့စာသားတွေရေးထားပါတယ်။စနေနေ့မနက်ပိုင်းအရောက်မှာတော့ဘက်ကရက်မှာနောက်ထပ်လူငယ်နှစ်ဦးသေဆုံးပါတယ်။ဘာစရာမျိုးကထိုင်းတပိတ်မောက်သူတွေရဲ့စခန်းမှာရွှေပြင်းတဲတွေကိုမီးရှို့ခံရပြီးကာဘာလာမြို့မှာဆန္ဒပြသူတွေဟာရုံးရင်းဆန်ခတ်ထပ်ဖြည့်အောင်မဲ့အခြေအနေတွေပြင်ဆင်နေကြပါတယ်။ထင်ရှားတဲ့ဘာသာရေးကောင်းဆောင်မုတ်ထဒအဆရာကဆန္ဒပြပွဲတွေပေါ်သူ့ရဲ့ထောက်ခံမှုကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်တဲ့သူ့ကိုထောက်ခံသူတွေဟာရွှေပြင်းတဲတွေကိုပြန်သိမ်းပြီးစခန်းတွေကနေပြီးတော့ထွက်သွားခဲ့ကြပါတယ်။ဆဒါရဲ့ထောက်ခံမှုမရတော့ဘူးဆိုရင်တော့အီရတ်ကလက်နက်ကိုင်အဖွဲ့တချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာ ဆန္ဒပြပွဲတွေအဆုံးသတ်အောင်ကြိုးစားလာကြလိမ့်မယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရတ်မှာဆန္ဒပြပွဲတွေဖြစ်နေတာလေးလနီးပါးရှိနေပါပြီ။အောက်တိုဘာလမှာစတင်တဲ့အီရတ်နိုင်ငံတော်ဝန်ဆန္ဒပြပွဲတွေအတွင်းလူပေါင်း600ထဲမှနေတည်ဆုံထားပြီး2000ကျော်တန်ရာရထားတယ်လို့ခန့်မှန်းကြပါတယ်။
အမေရိကန်ရဲ့ဝေဒင်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်တို့ကြာဆုံးခဲ့ရပြီမဲ့လို့လဲအမေရိကန်နဲ့ဆွေးဆက်ဆွေးနွေးမှုကိုအီရန်ဘက်ကအပြတ်ပေးချမထားဘူးလို့အီရန်နိုင်ငံသားဝင်ကြီးကတင်းနင်းကနေနေတို့တွဲဆုံမေးမြန်းမှုတစ်ခုမှပြောဆိုထားပါတယ်အီရန်နိုင်ငံမျိုးတော်ဒေရမာစနေနေ့ကလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းဂျာမနီက Das Spiegel Magazine ကိုပြောတာမှာတော့အီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဘက်ဆာရစ်ကလူတွေအနေနဲ့လက်တွေအမှန်တကယ်ဖြစ်ပျက်နေတာတွေကိုအတိအမှတ်ပြုပြီးချင်းကပ်မှုပြောင်းလဲသွားနိုင်ခြင်းရှိတယ်ဆိုတာကိုသူ့အနေနဲ့ဘယ်တော့မှညင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းကြေညာခဲ့တဲ့2018ခုနှစ်ကတည်းကအမေရိကန်နဲ့အီရန်ကြားတင်းမာမှုတိုးခဲ့တာပါ။အမေရိကန်ဘက်ကအီရန်ပေါ်ပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပြီးနောက်အီရန်ရဲ့စီးပွားရေးလည်းအထိနာခဲ့ပါတယ်။ဒါပေမဲ့လည်းအီရန်အနေနဲ့ဆွေးနွေးဖို့ဆန္ဒရှိနေသေးပါဆိုတဲ့သဘောမျိုးနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ
။တူရကီနိုင်ငံရှေ့ပိုင်းမှာပြင်းထန်တဲ့ငလျင်လှုပ်တာကနေတည်ဆုံးသူရေတွက်ဟာစနေနေ့မှာ29ရောက်အထိရှိသွားပါပြီ။ပြိုကျသွားတဲ့ဆော်ဦးတွေအောက်မှာပိတ်မိနေနိုင်သေးတဲ့လူတွေကိုကယ်ဆယ်လူသားတွေကဆက်ပြီးရှောက်ဖွေနေပါတယ်။တောင်းစာနေညကလှုပ်သွားတဲ့ငလျင်ရဲ့ဗဟုချက်အလစီပြည်နယ်မှာသေးဆုံးသူ78ဦးရှိတယ်လို့ပြည်ထောင်ဝန်ကြီးဆူလီမန်ဆွိုင်လူးကစနေနေ့အစောပိုင်းသတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားပါတယ်။လူပေါင်း 1200 ကျော်ဒဏ်ရာရခဲ့ပြီးအဲ့ဒီအထက်က34ယောက်ကိုအထူးကြက်မှတ်ကုသပေးနေရပေမဲ့စိုးရင်စရာမရှိဘူးလို့ကြက်မှတ်ရေးဝန်ကြီးကပြောပါတယ်။သမ္မတရီဂျစ်တိုက်အာရိုဝန်ဟာငလျင်တန်းအစိုးဆုံးခံခဲ့ရတဲ့ဒေသတွေကိုစနေနေ့လယ်ပိုင်းကသွားခဲ့ပြီးငလျင်ကြောက်သေဆုံးသွားတဲ့တားမိနှစ်ဦးရဲ့နာရီးကိုတက်ရောက်ခဲ့ပါတယ်ခင်ဗျာ။
ဒီတိုင်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန်းရောက်သတင်းဆောင်မတစ်ပုဒ်ကိုထုတ်လွှင့်သွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စတင်ကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဝူဟန်မြို့ကိုတရုတ်စစ်ဘက်ဆေးဝန်ထမ်းတွေစနေနေ့မှာဆေးလွှတ်လိုက်ပါတယ်ဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စကူးစက်ခံရမှုကြောင့်လူ40ကျော်သေဆုံးခဲ့ရပြီးကမ္ဘာနိုင်ငံတချို့မှာပါပြန့်နှံ့ရောက်ရှိနေပါပြီ။ပြင်းထန်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်ဝူဟန်မြို့မှာဒေသခံတွေအိမ်ပြင်မထွက်ရ၊ခရီးမသွားရဆိုတဲ့အမိန့်ထုတ်ပြန်ထားပြီးတားမြစ်ထားသလိုပဲအမေရိကန်အပါအဝင်ကမ္ဘာနိုင်ငံတချို့မှာလည်းဒီဗိုင်းရပ်စ်ကူးစက်ခံရသူတချို့ကိုသီးသန့်ထားပြီးတော့ကုသမှုပြုနေပါတယ်။နောက်ဆုံးရတဲ့ဒါတဲ့အခြေအနေကိုတော့မတ်တင်ဂီတိုက်ကစူးစီးတင်ပြထားပါတယ
်။တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာစတင်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းကစနေနေ့မှာ1400နီးပါးရောက်ရှိသွားပြီးသေဆုံးသူက42ဦးထိရှိနေပါတယ်။တရုတ်နှစ်ကူရာသီလူသိန်းနဲ့ချီခီးသွားတာကနေဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မဲ့အရေးကိုတားဆီးနိုင်ဖို့ဝူဟန်မြို့တွင်းကိုခီးတဲ့တင်ကားတွေဝင်ခွင့်ကိုပါတနင်္ဂနွေနေ့မှာပိတ်မယ်ဆိုပြီးလဲတရုတ်ပြည်တွင်သတင်းစာတစ်စောင်မှဖော်ပြပါတယ်။ဝူဟန်မြို့တရှိရာဟွာဘင်းပြည်နယ်ထဲမှာလဲလူနာရီကိုကုပေးဖို့ဂရင်းတထောင်ဆန့်ဆေးရုံကို6ရက်အတွင်းအပြီးတည်ဆောက်နိုင်ဖို့တရုတ်အာဏာပိုင်တွေပြင်ဆင်နေကြပါတယ်။အဲ့ဒီဒေတာဒရင်းမှာရာနဲ့ချီတဲ့ဗိုင်းရပ်စ်ကူးစက်ခံထားရသူတွေကိုကုသပေးနေရပြီးတချို့ကတော့အခြေအနေဆိုးရွားနေတာပါ။စနေနေ့မှာတော့တရုတ်အစိုးရကစစ်ဖက်ဆေးဝန်ထမ်း450ကိုဝူဟန်မြို့ကိုဆေးလွှတ်ထားပါတယ်။တရုတ်ရေတပ်ရဲ့ဒုတိယစစ်ဆေးတက္ကသိုလ်ကနိုင်ငံရေးရာလက်ထောက်အရာရှိချန်ဟွန်းဝေကအခုလိုပြောပါတယ
်24လင်းချ接到任务的海军军医大学
Second Military Medical တက္ကသိုလ်အနေနဲ့တာဝန်ပေးခံရပြီးချက်ချင်းပဲတင့်လျော်တဲ့အစီအစဉ်တွေဆောင်ရွက်ခဲ့ပါတယ်ဂုံယူပွဲမစ်ရှင်အတွက်ကျွန်တော်တို့စေဝန်တန်းတွေစေတနာဝန်တန်းဆောင်ရွက်ကြတာပါကျွန်တော်တို့ဆောင်ရွက်နိုင်ပါတယ်နိုင်ငံတော်ဝန်ကလူတွေနဲ့အတူပဲဒီကပ်ဘေးကြီးကိုအောင်မြင်ကျော်လွှားနိုင်မယ်လို့လည်းယုံကြည်ထားပါတယ်
တရုတ်နိုင်ငံဝူဟန်မြို့မှာနေထိုင်သူတွေအိမ်တဲကနေအိမ်ပြင်မထွက်ရသလိုမြို့ပြင်ထွက်ခွင့်လည်းပိတ်ထားပါတယ်။ဝူဟန်မြို့တွင်းမှာပိတ်မိနေတဲ့အထက်မှာပါတဲ့အမေရိကန်ပြည်ထောင်စုကဆရာတဦးဖြစ်တဲ့ George Goodwin ကအခုလိုပြောပါတယ်
။ Well the quarantine went to effect as you know 2 days ago.
ပြီးခဲ့တဲ့နေ့ကတည်းကအိမ်ပြင်မထွက်ရအမိတက်ရောက်ပါတယ်။ဒီကြတာကတော့ဒီမှာအချိန်တွေဘလို့နီးနေမဆိုအချိန်နဲ့အမျှပြောင်းလဲမှာပဲဆိုပေမဲ့ညှော်လင့်မထားတာတွေပါအပြောင်းလဲတွေရှိနေပါတယ်။
ဥပမာပြောရရင်တော့အစားအသောက်လိုမျိုးရောင်းချပေးနိုင်မဲ့လက်လီဆိုင်လေးတွေစားသောက်ဆိုင်လေးတွေဖွင့်နိုင်မယ်လို့ညွှန်လင့်ထားပေမဲ့မထင်မှတ်ပဲပိတ်သွားပါတယ်။ဒါပေမဲ့လည်းစူပါမားကတ်ကြီးတချို့ကတော့ဥပမာပြောရရင်အိမ်နိုင်ရောက်အစားအသောက်ပို့ပေးဖို့လက်ခံတယ်ဆိုတာလည်းကြားပါတယ်။ပြီးကြတဲ့နှစ်ရက်လောက်ကတော့ကျွန်တော်တို့အိမ်ထဲမှာပဲနေနေရပါတယ်။တခြားလူတွေနဲ့လူစုလူဝေးနေရာတွေကိုရှောင်တဲ့အနေနဲ့ကျွန်တော်တို့လိုပဲအခြားလူတွေလည်းတီးတန့်လိုမျိုးနေနေကြပါတယ်
။ဟောင်ကောင်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ5ဦးအတည်ပြုပြီးနောက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဇန်နဝါရီလ25ရက်နေ့စနေနေ့မှာဟောင်ကောင်မှာအရေးပေါ်အခြေအနေကြီးညာပြီးဟောင်ကောင်နဲ့ဝူဟန်ကြားလေကြောင်းခီးစဉ်တွေနဲ့မျက်နှုံးမြင့်ယထာပြေးဆွဲမှုခီးစဉ်တွေကိုပါရက်ဆိုင်မယ်လို့ပြောဆိုလိုက်ပါတယ
်။ဟိုင်းနီကရင်းမြင့်ကိုင်းဝါလို့ပြင်းနဲ့ခိုင်ကမောင်းကောင်းက
အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအဆင့်အဖြစ်အရေးပေါ်အစီအစဉ်သတ်မှတ်ပြဋ္ဌာန်းကြတာကတော့ဒီကူးစက်ယောဂါကဒေသခံလူမှုအတိုင်းဝိုင်းရဲ့ကျန်းမာရေးအတွက်ပြင်းထန်သက်ရောက်နိုင်တဲ့အန္တရာယ်ဖြစ်တာကြောင့်မှာဟောင်ကောင်မှာတော့စူးစူးရွာရွာပြန့်နှံ့ကူးစက်မှုမတွေ့ရသေးပါဘူးဒါပေမဲ့လည်းဒီကိစ္စကိုအထူးအလေးထားဆောင်ရွက်နေပြီးဒီပြန့်နှံ့ကူးစက်မြန်ယောဂါကိုလက်ဦးမှုရယူနိုင်မယ်လို့မျှော်လင့်ထားပါတယ်ဒါကြောင့်လေဒီကိစ္စကိုတုံ့ပြန်ကင်တွယ်ရေးအဆင့်ကိုအထူးအလေးထားမှုအဆင့်ကနေအရေးပေါ်အခြေအနေထိတိုးမြင့်လိုက်တာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောဆိုခဲ့တာပါဒေတာရင်းကမလေးရှားစင်ကာပူဗီယက်နမ်တောင်ကိုရီးယားဂျပန်ထိုင်ဝမ်နီပေါအပြင်ထိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတချို့ရှိနေပါတယ်မြန်မာနိုင်ငံကော့တောင်းမြို့တစ်ဖက်ကမ်းထိုင်းနိုင်ငံရနောင်းခရိုင်နေဆက်ကိတ်မှာစမ်းသပ်စစ်ဆေးတာနဲ့ပတ်သက်ပြီးထိုင်းကျန်းမာရေးဒုတိယဝန်ကြီးနိုင်စာထေပဒူဒေချာကသတင်းထောက်တွေကိုအခုလိုပြောဆိုသွားပါတယ
်ဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူတွေကိုအသေးစိတ်စစ်ဆေးမှုတွေလုပ်နေပါတယ်ကိုပူချိန်မြင့်တက်နေသူဖျားတာနေသူတွေကိုရောဂါပိုးအခြေအနေကိုအသေးစိတ်စစ်ဆေးနေတာပါvirus ယောဂပိုးတွေရှိတဲ့ဆိုရင်အရေးပေါ်ယောဂတိုက်ဖြတ်ရေးဆေးဦးကိုပို့ပြီးကုသမှုတွေကိုကြကြမမဆောင်ရွက်နေပါတယ
်အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းအတီးပြုလူနာ2ဦးရှိနေပြီးသူတို့ကိုသီးသန့်ခွဲခြားစောင့်ကြည့်ကုသပေးနေပါတယ်အမေရိကန်ပြည်ထောင်စုရှီကာဂိုမှာကုသပေးနေရသူကတော့ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့ကနေပြန်ရောက်လာသူအမျိုးသမီးဖြစ်ပါတယ်သူမရဲ့အခြေအနေကအခုအချိန်မှာစိုးရိမ်စရာမရှိဘူးလို့ကူးစက်ယောဂဆရာအထုကုဒေါက်တာလင်းဝုဒ်ဂျုန်းစ်ကပြောပါတယ
် It's not critical the patient is
မစိုးရိမ်ရပါဘူးလူနာအနေနဲ့ကစိတ်ပူပန်နေတာမဟုတ်ဘဲကောင်းကောင်းမွန်မွန်ပဲစကားပြောဆိုနေပါတယ်ရောက်တဲ့အသီးသန့်နေနေရတော့ညှိဝင်နေမှာပေါ့ဒါပေမဲ့လည်းအခုအချိန်ထိတော့အစေးပညာရှူတော်အောင်ရလက်ငင်းစိုးရိမ်စရာအန္တရာယ်မရှိပါဘူး
ဩစတြေးလျပြင်သစ်တို့မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတချို့ရှိနေပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကဘီချတ်ဆေးရုံကကူးစက်ယောဂါနဲ့အပူပိုင်းဒေသယောဂါများဆန်ရဌာနအကြီးအကဲယာဒန်ဖန်ကအခုလိုပြောပါတယ်
။ Il s'agit des patients qui viennent de Wuhan qui sont d'origine
ဒီလူနာတွေကတရုတ်နိုင်ငံဝူဟန်မြို့ကဖြစ်ပါတယ်။သူတို့ကပြင်သစ်ကို18ရက်နေ့ကရောက်လာတာပါ။သူတို့ရောက်လာချိန်မှာယောဂလက္ခဏာမပြပါဘူးဒါပေမဲ့တယောက်က19ရက်နေမှာယောဂလက္ခဏာစပြီးတွေ့ရပြီးနောက်တစ်ယောက်ကတော့23ရက်နေလောက်မှာယောဂလက္ခဏာစပြီးတွေ့ရတာပ
ါတယောက်အာနာပိုင်တွေဘက်ကဒီအဆုတ်ရောင်ဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးစားနေတာနဲ့အတူပဲတယောက်သမ္မတရှီချင်းပင်ကလည်းတယောက်နိုင်ငံဟာဆိုးရွားလာတဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းစနေနေ့မှာပြောပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ဘက်ကတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်ခံရမှုနဲ့သေဆုံးမှုကတိုးလာအောင်မဲ့အခြေအနေရှိတယ်လို့လည်းသတိပေးထားပါတယ်ရှင
်။မတ်တင်ကြီးတိုက်ပြောပြသွားတာပါ။အခုတော့ Frontier မြန်မာမီဒီယာကပေးပို့တဲ့ဒုအတန်ကန္တအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံမြောက်ပိုင်းဖားကန်မြို့ကအန္တရာယ်များလှတဲ့ရေမစေးကြောက်ရှာဖွေလုပ်ငန်းမှာအမျိုးသားဒေသမကအမျိုးသမီးတွေတိုးပွားလာတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါကချင်ပြည်နယ်မှာကြောက်စိမ်းလုပ်ငန်းကိုအမျိုးသားတွေကသာအကြီးအကျယ်ကြီးစိုးထားပါတယ် ဒါပေမဲ့အမျိုးသားလူဝအများစုကမူရည်ဆေးဝါးကြောင့်ကြာဆင်းလာတာနဲ့အမျှအန္တရာယ်ရှိတဲ့အလုပ်တွေကိုအမျိုးသမီးတွေကပုံမိုလုပ်ကင်မှုတွေများလာပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းနဲ့ဒို့အတန်းတို့ဟာကြောင်ဆင်းတွင်းနေမှာအလုပ်လုပ်ကင်နေတဲ့အမျိုးသမီးတွေနဲ့တွားရောက်စကားပြောခဲ့ပါတယ်ဒီဆောင်မအပြည့်စုံကို Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှငင်းစုဝေကျော်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။ဆောင်မအတွင်းမှာမြို့သမီးတဦးရဲ့တောင်းဆိုမှုအရသူမရဲ့မူရင်းအတန်ကိုအသုံးပြုထားခြင်းမရှိပါဘူး။ကချင်ပြည်နယ်ဖားကတ်မြို့နယ်မှာရှိတဲ့ကြီးမားတဲ့အဆွန်ပြေမေသာပုံကြီးတွေပေါ်မှာမျက်နှာသနခါအဖွေသားနဲ့မျက်မြင်မြင်ထွေးတွေရောက်အမျိုးသားဒါဇင်ပေါင်းများစွာနဲ့ရင်မောင်တန်းအလုပ်လုပ်လျက်ရှိပါတယ်။
ကျမနဲ့ကျမမိသားစုဘွားတွေကိုပြောင်းလဲသွားနိုင်တဲ့ကြောက်တလုံးရှာနေရ။ကြောက်ရရဆိုရင်ကိုပိုင်အိမ်လဲစောင်းနိုင်မယ်။မိသားစုလည်းအဆင်ပြေမယ်။ကျမယောက်ျားကိုလည်းပို့ပြီးထောက်ပံ့နိုင်မယ်
။အသက်38နှစ်အရွယ်ရှိမမ်းမြင့်မြင့်ထွေးဟာသခိုင်းတိုင်းဒေသကြီးကမ်ဘလူးမှလာရောက်သူဖြစ်ပြီးဖားကန်အန်နီဝေခေါမော်ကျောက်စင်းတွင်းကိုရောက်နေရာ10နှစ်ကျော်ပါပြီ
။ဒီမျိုးသားရဲ့ကြားမှာအလုပ်လုပ်ရုံကလွယ်လို့ကျမမှာရွေးချယ်စရာမရှိဘူး။ကျမလည်းတခြားလူတွေလိုပဲကန်ဆန်းရတာပေါ့။
မမမြင့်ထွေးဟာသူတို့မိသားစုတွေဆင်းရဲတွင်မှလွန်မြောက်စေနိုင်မဲ့ကြောက်စိမ့်တလုံးကိုရှာဖွေဖို့မျှော်လင့်ချက်နဲ့ဖားကန်ရှိဆုံးပြမိသားပေါ်မှာအမျိုးသားထောင်ပေါင်းများစွာနဲ့အတူကြောက်စိမ့်ရှာဖွေနေတဲ့အမျိုးသမီးအနေငယ်တွေကတဦးဖြစ်ပါတယ်။သားသမီးနှစ်ယောက်ကိုကျွေးမွေးဖို့လိုအပ်နေတဲ့သူမဟာလွန်ခဲ့တဲ့လအနေငယ်ကရေမစီသမားတယောက်လို့ဖို့ဆုံးပြချက်ချခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူမရဲ့ခွန်မွန်ကဟီရိုယင်ဆွဲပြီးအလုံးမလုံးနိုင်တော့အကြောင်းဖြစ်ပါတယ်။မူရစေကဖားကန်မှာရှိတဲ့ကြောက်စိမ့်ချောက်ဝေသူအများပြားရဲ့ဘဝတွေကိုပျက်စီးစေပါတယ်။ဖားကန်ကြောက်စိမ့်ကအရေးသွေးအလွန်ကောင်းတာကြောင့်တရုတ်နိုင်ငံကကောင်းကင်ကျောက်လို့တင်စားရတဲ့အထိအလွန်တန်မှုထားပါတယ်။ဖားကန်ကမူရစေဝအန်နီရဲ့အပြင်လုပ်ငန်းဝင်အခြေအနေတွေကလည်းအန်နီရဲ့ကြီးရဲ့လို့နာမည်ကျော်ကြားနေတဲ့နေရာတစ်ခုပါ။ကြောက်စိမ့်ချောက်ဝေသူတွေဟာကြီးမားတဲ့မိသားပုံကြီးတစ်ခုပြိုကျရင်ပြီးသေးနိုင်တဲ့အန်နီရဲ့အမြဲတမ်းရှိနေပါတယ်။2015ခုနှစ်နိုဝင်ဘာလကမြေသားပုံကြီးတစ်ခုပြိုကျရာလူတရာကျော်တည်ဆုံးခဲ့ပါတယ်။2018ခုနှစ်ကမြေကြီးနားအခြေစိုက် Humanity Institute နဲ့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအသင်းတို့ခန့်မှန်းချက်အရလွန်ခဲ့တဲ့၄နှစ်တာအတွင်းဖားကန်မှာမြေပြိုမှုတွေကြောင့်လူ900ခန့်တည်ဆုံးခဲ့ပါတယ်။မိုးရေတွေရှိနေပြီးတရားမဝင်ဆုံးပြစ်ထားတဲ့ကုမ္ပဏီတွေရဲ့မြေသားပုံတွေနဲ့မခိုင်မာတဲ့ဆယ်တွေကမြေပြိုမှုအတွက်နောက်ထပ်ချိန်ချောက်မှုတစ်ခုဖြစ်စေပါတယ်။2019ခုနှစ်ဧပြီလကတောင်ခပန်းမှာရှိတဲ့မိစားပုံတစ်ခုပြိုကျခဲ့ရာအလုသမား54ဦးကနုံမြေတွေနှစ်ခါတည်ဆုံးခဲ့ပါတယ်။နောက်တစ်ဦးကတော့မမ်းမြင့်ထွေရဲ့မိတ်ဆွေဖြစ်သူမချင်းမခေါ်အသက်40ရှိဒေါ်ရှဲပိုင်းဖြစ်ပါတယ်။သူမကချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိဆက်နေတဲ့သခိုင်းတိုင်းဒေသကြီးကလေးမျိုးကပါ။သူမလည်း2010ပြည့်နှစ်ခရဲကခင်မွန်းဖြစ်သူနဲ့အတူရေမစီသမားအဖြစ်လောက်ကင်နေပြီးသူတို့မှာကလေးသုံးယောက်ရှိပါတယ
်။အဲဒီတော့ကတော့ဟေးအမျိုးမျိုးပေါ့အမျိုးသားလည်းပြောပါတယ်နေပြောပါတယ်တော်နေကြမိန်းမနေဟိုအထင်သေးကြလိမ့်မယ်သူများတွေကတော့ယောက်ျားလေးကြီးကြားထဲမှာအားတဲ့ဒီဘွားတော်ကတော့ဘာမှလည်းမသိဘူးယောက်ျားလေးကြီးကြားထဲမှာအချက်မရှိဘူးပါညာတော့ပြောမှာတဲ့ပြီးရင်သူ့ယောက်ျားကဘိန်းစားဖို့သမားဖြစ်နေလို့မိုးထဲမှာလည်းဘိန်းစားဖို့သမားများနေတယ်ဘိန်းစားဖို့သမားဖြစ်နေလို့သူ့လုံမကြွေးလို့ရှာတော့တာလားမသိဘူးတဲ့အဲ့လိုကြီးပြောမှာတဲ့မိန်းမလက်ခဲနဲ့တဲ့ကျမတော့အဲ့ဒါကိုလက်မခံဘူးသူများအထင်နဲ့ဟွာတွေနဲ့တော့အလုံနဲ့ပတ်သက်ရင်ပဲအလုံမှမဆိုးအကုန်ရှိတယ်
။မချင်းမအတွက်ကံကောင်းမှုကတော့သူမပထမဦးဆုံးကြောက်ဆရှာတဲ့နှစ်မှာပဲအဖိုးထံကြောက်ဆိုင်တလုံးကိုရှာတွေ့ခဲ့ပါဗါတယ်။အဲ့ဒီကြောက်ကိုတွေ့တွေ့ချင်းမှာပဲနှစ်20ကြာတွေ့ကြုံရှိတဲ့သူမခင်မုန်းဖြစ်သူကိုပြကြည့်ပါဗါတယ်။ခင်မုန်းဖြစ်သူကကြောက်ကိုနေအောင်အောက်မှာကြည့်ပြီးတဲ့နောက်ဒီကြောက်ကိုရောင်းဖို့ခက်ခဲရှိမှမဟုတ်ဘူးမိမကြီးလို့ပြောတဲ့အတန်ကိုမချင်းမကမှတ်မိနေပါသေးတယ်
။အရန်ပြောတယ်။အေးရတဲ့ဟာကိုကျွန်မမိဘကိုပဲပြီးအရင်ဦးဆုံးပေးချင်တာလေအဲဒါအင်းကရီမစီးဒီမျိုးသားရလာတဲ့ကြောက်တီဆိုရင်အင်းကပေးဖြစ်ချင်မှပေးဖြစ်တာတိတ်ပြီးပေးဖြစ်တဲ့ခါလည်းရှိတယ်ဒါပေမဲ့ကျမကိုယ်တိုင်ရတော့မိဘကိုအရင်ပေးတာများတယ်နည်းနည်းချင်းချင်းများဖြစ်ဖြစ်များများချင်းဟောပေါ့ကိုချွေးနေစားလို့အောင်မေးတဲ့ဟာဆိုရီစုဝင်လဲအဲကြောက်တီပါလေးရှာလို့ရီစုဝင်ကျမကိုယ်တိုင်ရီစုလို့ရှာပြီးဆိုရင်လဲကြောက်ရရင်အမေကိုပေးမယ်ဖေကိုပေးမယ်ငါကလေးတွေကိုပါဝယ်ပေးမယ်အဲ့လိုမျိုးခံယူချက်လေးနဲ့ရှာပါလေဒီနေ့ရတော့ပါလုံမယ်ပေါ့အဲ့လိုမျိုးလေးခံယူချက်လေးနဲ့ရှာ
ရေမစင်းအမျိုးသမီးတွေရဲ့အပေါ်ခွဲခြားဆက်ဆံမှုကိုမချင်းမကမုံပါတယ
်ပြောရင်တော့ဟာပေါ့ယောက်ျားလေးတွေကြောက်ရှာရရတာတော့မဟုတ်ဘူးအမကတော့ဒီမှာယောက်ျားလေးတွေရှာတာဒါပေမဲ့ယောက်ျားလေးတွေလည်းကံအားကိုးပြီးရှာတာဆိုတော့ ကျမတို့မင်္ဂလိတွေလည်းကံအားကိုးပြီးရှားမှာပဲသူကံကိုကံဆိုတာမြင်နိုင်တဲ့အရာမဟုတ်ဘူးပေါ့နော်ကိုကတော့ခံယူချက်သူတို့လည်းရှည်လက်ပြီးဆုံးမယ်ခံအဲ့လိုမျိုးလူတွေပဲရှားတာကိုလည်းရှာရနိုင်တယ်ဆိုတဲ့စိတ်နဲ့ပေါ့လိုက်သွားရင်လိုက်သွားရင်အယံဝါဒနာပါတယ်ကိုကိုယ်တိုင်လည်းရအဖူးချင်းတယ
်ကမ္ဘာ၆ဆင်းရဲ့60ရာခိုင်နှုန်းခန့်ကိုကရှင်ပြည်နယ်နဲ့ဇိုင်းတိုင်းဒေသကြီးတို့မှအတူပေါ်ရရှိပါတယ်ရာပေါင်းများစွာသောကုမ္ပဏီတွေဟာပုဂ္ဂလိကအနေနဲ့ဒါမှမဟုတ်နိုင်ငံပိုင်မြန်မာကျောင်းမြတ်လုပ်ငန်းနဲ့ဖက်ဆက်ခါတူးဖော်ကြပါတယ်။နိုင်စင်နိုင်ငံတဝန်းမှထောင်ပေါင်းများစွာသောပြည်သူတွေဟာသူတို့ရဲ့စိတ်ကူးအိမ်မက်တွေကိုအကောင့်ထဲပေါ်နိုင်မှုအတွက်ရေမစေးသမားများအဖြစ်ကရှင်ပြည်နယ်ရှိဖားကန့်နဲ့တခြားနေရာတွေမှာအလုပ်လုပ်ဖို့ရောက်ရှိလာကြတာဖြစ်ပါတယ်။ကိုဟန်းရွှေကအရင်ကနမ်ရှင်းပေါ်မှာအလုပ်လုပ်ကင်နေတဲ့ကျောင်းစင်ကုမ္ပဏီကမန်နေဂျာတဦးဖြစ်ပြီးယခုကျောင်းစင်ကုန်တဲ့တဦးအဖြစ်အလုပ်လုပ်ကင်နေပါတယ်။2019ခုနှစ်နောက်ပိုင်းကဖားကန့်တောင်ပတ်မွန်းညင်းမြို့နယ်ရှိနမ်ရှိကျောက်စိမ်းပေါ်မှာလုပ်ကိုင်နေတဲ့ကုမ္ပဏီ၅ခုမှာမြို့သားတွေမူရစေဝါသုံးဆွဲလာမှုကမြင်မာလာတာကြောင့်အဲ့ဒီမြို့သားတွေနေရာမှာမြို့သမီးများကိုစတင်ငှားရလာပါတယ်
။မူရစေဝါသုံးမိရင်ခိုးဘွားဝင်မလေးဘူး။ပြောနမ်ရှိကျောက်လေးတဲ့တန်ဖိုးကြီးတယ်ဒီတေးသေးလေးတွေ။ဒီတေးသေးလေးကဟိုတိမ်ပေါင်း
ဝင်တော့က
တိမ်ပေါင်းຢာထက်လည်းပြောလို့ရတိမ်ထက်လည်းပြောလို့ရ။ကုမ္ပဏီကခံရမှာများတော့ဟိုခဏခဏလည်းမိတာဟုတ်ကိုလက်တွေလည်းမိတာများတော့ဟိုနီလန်းရှာတော့တာပေါ့အဲ့ကြောင့်တို့ကတထေးတွေအုံတော့တုံးတော့လားဟာကော်မလေးကိုရှာကြကြောက်မျိုးရအောင်တင်ပေးလိုက်မိန်းကလေးတို့ဆိုတော့ကာရီတာဦးစားပေးတာဟုတ်ဗျာနော်တောင်းတောင်းယောက်ျားကြီးတည်းဆိုင်မရေဘူးခိုးဖို့ပါပြုတ်ဖို့ပ
ါကုမ္ပဏီရဲ့ဆုံးဖြတ်ချက်ကကြောက်ချောင်းကိုလေးလာခြင်းနဲ့အမျိုးသမီးတွေအတွက်အခွင့်အလမ်းရစေပါတယ်ဝန်ထမ်းဖြစ်လာတဲ့အမျိုးသမီးတွေကိုကြောက်စိမ့်နေအကြောင်းတင်ပေးပါတယ်သူတို့ရဲ့အခြေခံလစာမှာဇေယျငင်းအပြင်တစ်လကို3,200ကျပ်ဖြစ်ပါတယ်ဒါအပြင်သူတို့တွေ့ရှိတဲ့အဖို့ရံကြောင့်များအတွက်လဲကော်မရှင်ကရရတယ်လို့ကိုဟန်းရွှေကပြောပြပါတယ်
။ဖွဲ့တော်မို့အစုစီရလေးပေါ့စုတဘောဒီမှာကျတော့ပေါ့စုတော့ပြောတော့ဟောပါဘုံတော့
ဟုတ်တယ
်။အဲ့ဒါမျိုးတတ်မှတ်ထားတ
ာကျွန်တော်အကုန်ဒီမှာနေတော့ကတော့ဒါယောက်ျားလေးတွေရှာတာပေါ့။ကျွန်တော်တို့ကအဲ့ဒီမှာအကောင်လေးတွေကြောက်မခိုးအောင်ကြောက်ရှာရတဲ့နေရာမှာအာယုံစူးဆိုင်မှုပူကောင်းဆိုကျွန်တော်စုပြန်ပေးတာတလနေစည်ရင်ပြန်ချုပ်ပေးတာ။
ကုမ္ပဏီကပေးတဲ့လစာဟာမွန်းညင်းမြို့နယ်မှာရှိတဲ့စတိုးဆိုင်တွေကပေးတဲ့အခြေခံလစာထက်ပိုများပါတယ်။မွန်းညင်းမြို့နယ်ကအလုပ်သမားတွေဟာတစ်လမှအခြေခံလစာ9000တာရရှိတယ်လို့ဆိုင်ပိုင်ရှင်တဦးကပြောပါတယ်။အဲဒီလစာနှုန်းထားကနိုင်ငံတော်ကသတ်မှတ်ထားတဲ့တစ်နေ့အနည်းဆုံးလောက4800ထက်နှိမ့်နေပါသေးတယ်
။ကျွန်တော်တို့အဲ့မှာပေးတာ9000ပြန်။ဟိုမှာတော့3000ကျော်ပေးမယ်ဆို။ကွန်ပါလေးတွေကဒါပေမဲ့ကျွန်တော်တို့လည်းမတိုင်ပြီ။ဒါပေမဲ့သိတယ်။ဗျာသူတို့ကတွားချင်နေပြီ။တကယ်လည်းလိုက်သွားတော့ကျွန်တော်လည်းဖက်ကန်ခွေခါတက်သွားတော့တပန်းလည်းဖုန်းဆက်ခဲ့ပြီ
။
နတ်စည်းအောင်ပြန်သွားကြပြီ။အားသေးကြတယ်ဆိုဒီကောင်။နတ်ချစ်တဲ့
ပြောစီတဲ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှငိမ့်စုဝေကျော်စိုးဇာနီနဲ့ Jared Downing တို့ဖြစ်ပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးအတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOE ရဲ့ internet ဆိုင်မှာ burmese.voenews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အသံကနေထုတ်လွှင့်နေတဲ့တင်းငွေတွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညအပြင်လိုင်းလံမီတာ190 kHz 1595တို့ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုတော့စနေညရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ထုတ်လွှင့်ဖို့အလှည့်ရောက်လာပါပြီ။မြန်မာနိုင်ငံအပေါ် ICJ ဆုံးဖြတ်ချက်နဲ့အကျိုးဆက်တွေအကြောင်းဆွေးနွေးကြမှာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးဆွေးချက်တင်ခဲ့တာကြောင့်နိုင်ငံတကာအလဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးလူအခွင့်အရေးအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲ ICJ တရားသူကြီးရဲ့ဆုံးဖြတ်ချက်တွေကရောမျှတမှုရှိပါရဲ့လားစာရာတွေကို VO ရဲ့စနေညတရားလေးလိုင်းအစီအစဉ်မှာကိုအောင်လွင်ဦးဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းအစီအစဉ်မှာတော့ ICJ ဆုံးဖြတ်ချက်ကြောင့်ဘာတွေဖြစ်လာနိုင်မလဲဆိုတာဆွေးနွေးမှာပါလူမျိုးတုံးစီမဲ့လူရက်တွေကိုဟန်တားနိုင်အောင်မြန်မာဆွေးရကဆောင်ရွက်တော့အပြည့်ပြည့်ဆိုင်ရာတရားရုံး ICJ ကဒီသတင်းပတ်တင်မှာပဲကြားဖြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ် ICJ တရားစီရင်ရေးဒီဆုံးဖြတ်ချက်ဟာမျှတမှုရှိပါရဲ့လားမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးခြေအနေတွေပေါ်မှာအကောင်အဆိုးဘယ်လိုအကျိုးဆက်တွေကိုမျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ပင်နိုင်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်တူကတော့လူခွင့်ရေးလှုပ်ရှားနေတဲ့ရှင်းနေကြီးဦးသိန်းတန်းဦးပါနောက်တူကတော့မြန်မာရေးသုံးသပ်သူလည်းဖြစ်တဲ့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး InstituteISP မြန်မာဦးအောင်သူငယ်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုရောနောက်ကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့လေးလေးလိုက်မပေါ်မှာရောက်နေကြပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့သူတွေကိုဟိုသုံးသပ်စီချင်တာရှိပါတယ်ဆိုတော့ဟိုဆရာဦးသိန်းတန်းကိုအရင်သုံးသပ်ပေးပါလားခင်ဗျအခုဆုံးဖြတ်ချက်အနေနဲ့ပေါ့လေ ICJ ကဆုံးဖြတ်ထားတဲ့အဓိကအချက်လေးချက်မှာဒီချက်တွေကတမာတမတ်ကြတဲ့လက်ခံနဲ့ဆုံးဖြတ်ချက်ဖြစ်မဖြစ်ဆိုတာကိုဆရာအနေနဲ့ဘယ်လိုများသုံးသပ်ချက်လဲခင်ဗျ
ဒီခွာလုံးပြောရရင်တော့သူတုံးတက်ချက်ဆုံးချက်ချက်တည်းကအမှုနဲ့တိုင်းရမှာဆိုတော့နော်ကျွန်တော်တို့ပနာမဟိုအနေနဲ့ဒီလိုချက်တွေလောက်ကဆောင်ရပါဆိုတော့အချက်နဲ့ချတာပေါ့ရတာလုံထုံးလုံးကြီးကချတဲ့သဘောပါဒီလိုချလိုက်လို့ကျွန်တော်တို့ကဟိုအမှုတစ်ခုလုံးသူတို့ရဲ့ကြီးရချက်တွေမှလည်းပါပါတယ်ဟိုနှိမ့်သွားတယ်ဆိုတော့အနေထားတော့ဟုတ်ဘူးတို့ရတယ်သူကဒီဒီမှာကျွန်တော်တို့ဥပဒေစကားရတယ်နော် primary case evidence ဆိုခေါ်တာပေါ့ဗျာမိသားရဲ့သက်တည်ခံထောက်ထားတွေရှိနေတယ်ဆိုတဲ့အချက်ပေါ့နော်အဲ့ဒါကျွန်တော်တို့ဖြည့်ချင်းစရာတွေရှိတယ်ဆိုအဓိကအဖြစ်နော်ဖြည့်ချင်းဥပမာပြင်အခုမှဟိုကတစ်ဖက်နိုင်ငံမှာဒုက္ခသည်စကားမှာ9,000ရောက်နေတယ်ဒါကျွန်တော်တို့မငင်းနိုင်ဘူးပေါ့နော်အင်းဒီမှာကိစ္စတွေဖြစ်ခဲ့တယ်နောက်တစ်ဖက်မှာအခြားဒီဘီဒင်းစစ်မှာတိုက်ပွဲတွေရဖြစ်နေတယ်လူဝင်ချစ်ပေါက်တွေဆွဆွဲချက်တွေရှိတယ်ဆိုတော့အဲ့ဒီဟာတွေအပေါ်မှာတရားရင်းကတော့လုံထုံးလုံပြီးအရာချထားတာဒါပုံမှန်အဖြစ်ချတယ်လို့ပဲကျွန်တော်ယူဆပါတယ်
โอเคဟိုနောက်တစ်ခုရှိတာဒီမြန်မာစိုးရဘက်ကတော့ဟိုဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တို့ထုတ်ပြန်ချက်နောက်ပိုင်းမှာထုတ်ပါတယ်ဒီအခုတရားရုံးရဲ့ဆုံးဖြတ်ချက်ကိုတို့အနေနဲ့မှတ်သားထားတယ်နောက်ပြီးတော့လူမျိုးပြုံးတိအောင်မလုပ်ခဲ့ဘူးဆိုပြီးတော့တုံ့ပြန်ချက်တွေလည်းရှိပါတယ်ဟိုဒီချိန်ထဲမှာပဲပေါ့လေဒီ ICJ မှာဒီတရားလုံးဘက်ကတင်ပြတဲ့အချက်လက်တွေမှာဟိုမှားယွင်းတဲ့ဆွဆဲချက်တွေပါတယ်ဆိုပြီးတော့ဟိုပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုခိုင်မာမှုအားနည်းတဲ့အချက်လက်တွေကိုအခြေခံတဲ့ဆုံးဖြတ်ချက်ဖြစ်နေအခုဒီပေါ့လေအခုကတော့ဒါအဓိကအမှုနဲ့ပတ်သက်လို့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ဟိုကြားကာလမှာတားမြစ်မြိတ်သဘောမျိုးထုတ်တာပေါ့လေဆိုတော့ဒီလိုထုတ်တယ်ဆိုရင်လည်းပဲဒီလိုထုတ်ပြန်ချက်ကရောဟိုတင့်တော်တယ်မျှတာတဲ့ဟိုထုတ်ပြန်ချက်ဖြစ်နေပြောလို့ရမှာဆရာ
အဲ့ဒီဟာကဗျာဒီလိုရှိတယ်ဟိုပထမအားဖြင့်ဟိုကျွန်တော်တို့ဒီနိုင်ငံရေးမိသားစုရဲ့ထုတ်ပြန်ချက်ကိုတွေ့ရပါတယ်ဒါတော်တော်တည်တည်ငြိမ်ငြိမ်နဲ့ဟိုပြန်ထုတ်ပြန်တာပေါ့နော်ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ဒီ ICJ ဆိုတာဥလသမကပြည်ရှင်စာရင်းညာဒီကောင်ထားတဲ့တရားရုံးဖြစ်တဲ့အခါကျတော့လက်မှတ်ထိုးပြီးပြည်စီမထိုးပြီးပြည်စီကျွန်တော်တို့ကပေါ်ဝင်နိုင်ငံတွေကလေးစားလိုက်တာဘူးတာဝန်ရှိတဲ့အတွက်အဲဒီဟာကိုနိုင်ငံကြီးတစ်ခုစီပါကြောင်းပြရတယ်အတိမှတ်ထားတယ်ပြောတာပေါ့ဗျာဟိုဒီဟာနဲ့ပတ်သက်လို့ဟိုသဘောတူလည်းမတူဘူးဆိုတော့တရားကတနာအနေနဲ့ပြောတာပေါ့ဒါလေးလေးစားစားတုံ့ပြန်တာကောင်းတယ်အဲ့တော့ဒီမှာပါတဲ့အချက်လက်တွေပတ်သက်ပြီးတော့ပြောတာကဒါဖြစ်လို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂရဲ့ကုလသမဂ္ဂရဲ့ Fact Finding Mission FFM ရဲ့ပေါ့နော်ဒီ Intelligence Fact Finding Mission ကိုညံပါပေါ့နော်အဲ့ဒီကနေပြီးတော့အချက်လက်တွေအစီအခံစာအဲ့ဒီအစီအခံစာလည်းပဲဒီဘင်္ဂလားဒေ့ရှ်ကရှိတဲ့ဒုက္ခတွေစခန်းကတစ်ဖက်သားပြောပြချက်တွေပေါ်မှာယူနီလေဆွဲပေါ်အခြေပြုလုပ်တာဖြစ်တယ်တရားမျှတမှုမရှိဘူးတော့အဲ့တော့ဒါအမှန်နဲ့ဒါတစ်ဖက်သားပြောခဲ့ရတယ်ဒါပေမဲ့တစ်ဖက်ကလည်းဘာလို့အဲ့လိုဖြစ်ရတာလဲဆိုကျွန်တော်တို့ကအဝေးမခံခဲ့ဘူးလေနော်ဒါကျွန်တော်အကြီးလေးတဲ့သင်ခန်းစာဖြစ်ပါတယ်အကြီးလေးတဲ့သင်ခန်းစာဖြစ်တယ် ဒီကိုဘက်ကိုဒီထဲမှာလည်းပြည်တွင်းမှာအခက်အခဲရှိတယ်။ဒေါအောင်ဆန်းစုကြည်ကကိုဗစ်အနန်ကော်ပိုရှင်တောင်းပြီးတော့ report လုပ်တာကိုခါခါတီးတီးတဲတဲလို့ညင်းညဆယ်လူတွေရှိတဲ့အခါကျတော့အပြင်ကနေဘက်ဖက်ကိုင်းနေမရှင်တာအချုပ်ချာအနာဘာဖြစ်တယ်ညာဖြစ်တယ်စတဲ့ကိစ္စတွေဒီပေါ်လာတကယ်လို့ဒါကျွန်တော်တို့ကအဲ့ဒီအချိန်တော့ကိုဘက်ကဖြစ်စင်နေဘူးအချိန်နဲ့တပည့်ကြီးထူကြီးဖြစ်ရှင်းနိုင်ခဲ့မယ်ဆိုရင်အခုလိုကိစ္စမျိုးမဖြစ်နိုင်ဘူး။ခုလိုကိစ္စမျိုးဖြစ်မလာနိုင်ဘူးဖြစ်မလာတဲ့အခါကျတော့သူတို့ကသူတို့ရတဲ့အချက်လေအရာဒါကသူက ICD ဆိုတာကုလသမဂ္ဂဗရင်ရင်စာတမ်းရဲ့ရဲ့အရာတည်ထောင်ထားတဲ့အထက်ဒီအသင်းဖြစ်ဖွဲ့ဖြစ်တဲ့ကတရားရုံးဖြစ်တဲ့အတွက်ကြောင့်မို့လို့ကုလသမဂ္ဂအတည်ထောင်ထားတဲ့အချက်လက်စာကိုရေးမစ်ရှင်ကပတ်သက်တဲ့ဒီတက်တည်ဖွဲ့ချက်တွေကိုယူတာဘာမှအဝေါ်စရာမရှိဘူး။ဒါနဲ့ခုနပြောသလိုဒါတွေကကျွန်တော်တို့ပြောနိုင်တာတော့ unilateral တစ်ဖက်တကောက်ကျစ်တွေဖြစ်တယ်။ဒါကြောင့်မို့လို့အန်ဖရာတရားမျှတမှုမရှိဘူးဆိုတော့အချက်တွေကတော့ကျွန်တော်တို့တက်ကအခိုင်အမာကျွန်တော်စိုးရဘက်ကနေအခိုင်အမာပြောထားတဲ့အချက်ဖြစ်ပါတယ်။
โอเคကျေးဇူးပါဆိုတော့ကျွန်တော်ဥအောင်သူညင်းရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာဆိုတော့ဟိုဥအောင်သူညင်းအရင်ဆုံးကျွန်တော်တို့ဒီ ICJ ရဲ့ဒီဟိုပေါ်လေဆုံးဖြတ်တဲ့အချက်၄ချက်နဲ့ပတ်သက်လို့ပေါ်လေရေဝီကကျွန်တော်တို့တုံ့တက်မယ်ဆိုရင်ဒါတမတ်ကြရတဲ့လက္ခဏာနဲ့ဆုံးဖြတ်ချက်တွေလို့များပြောနိုင်မလား
ဒီလိုဗျဟိုကျွန်တော်ဥပဒေကြောင်းရကျွန်တော်မကြောက်ကြပါဘူးဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆက်ဆက်လာတဲ့ဟိုနိုင်ငံရေးတက်ရောက်မှုပေါ့ဗျာဆိုတော့အရှိတော်ဘက်ကတော့ကျွန်တော်တုံ့တက်ချက်ပါတယ်ကျွန်တော်အဲ့တော့ပထမအဆုံးတစ်ချက်ကျွန်တော်ပြောချင်တာကကျွန်တော်တို့ sovereignty လို့ပြောတဲ့အချုပ်ချာအာဏာတိုင်ခုဆိုတာကအရင်ရှိခဲ့တုန်းကကျွန်တော်တို့စဉ်းစားတဲ့ပုံက absolute ပေါ့နော်အကျွင်းမဲ့အချုပ်ချာအာဏာတိုင်ခုသဘောမျိုးဆက်ပါတယ်ကျွန်တော်တို့ပြည်တွင်းကိုဘယ်သူကလာမရှိနိုင်ဆိုတဲ့အမျိုးပေါ့နော်ဆိုတော့ဒါပေမဲ့ကျွန်တော်တို့အခုကခက်ခါပြောင်းလာတဲ့ခါကျတော့ကျွန်တော်တို့မှာအကျွင်းမဲ့အချုပ်ချာအာဏာတိုင်ခုဆိုတာမဖြစ်နိုင်တော့ဘူးဆိုတော့ဒီအနေထားမှာပဲ religious flow ကိုလည်းကျွန်တော်တို့နှိုင်းရသဘောနဲ့အချုပ်ချအလိုက်ပိုင်မှုဆိုတဲ့ဟာမျိုးတွေကြောင်းလာပါတယ်ဆိုတော့အဲ့တော့အခုလက်ရှိ ICJ ရဲ့ဆုံးဖြတ်ချက်ဆိုတာကလည်းကျွန်တော်တို့ဒီမှာအကျွင်းမဲ့အချုပ်ချအလိုက်ပိုင်မှုဆိုတာမရှိတော့ဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံတကာရဲ့အစံလေးအပြင်ရဲ့အစံလေးလည်းနားထောင်ရမယ်ဆိုရဲသဘောမျိုးပြတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဟိုဆိုတော့ဟိုတစ်ချိန်နဲ့မှာပဲဆက်ဆော့ရလဲကျွန်တော်ဟိုဆရာဦးတင်းတန်းကိုလည်းမေးသွားတာရှိပါတယ်ဟိုဒီအမှုနဲ့ပတ်သက်လို့ပေါ့လေအခုအဓိကအမှုကတော့မပြတ်သေးဘူးဆက်သွားနေအောင်ပဲဟိုနှစ်နဲ့ချီပြီးတော့လည်းကြာနေတယ်ဆိုပြီးအခမ်းမန်းထားတာလည်းရှိပါတယ်ဆိုတော့ဒီနေရာမှာဟိုတင်ပြတဲ့အချက်လက်တွေပေါ့လေဒါဒီမှာဟိုတစ်ဖက်သက်တင်ပြတာတွေရှိတယ်ဟိုမှားရုံးနဲ့တင်ပြချက်တွေရှိတယ်ဟိုဒါကြောင့်ဟိုဒါကြောင့်လည်းတချို့ကယူဆတာတော့အခုဒီနောက်ဆုံးဒီဟိုကိုကနေဦးဆုံးဖြတ်ချက်ပေါ့လေဟိုလေးချက်ချလိုက်တယ်ဆိုရင်လည်းဒါတွေကမျှတမှုရှိပါမလားဆိုတော့တချို့ကဟို argue လုပ်တာတွေရှိတယ်ဟိုစောရကတက်တာတွေရှိတယ်ပေါ့လေဆိုတော့ဒီလိုစောရကတက်တာတွေကစောရကဟိုတက်တင်တက်ထိုက်တဲ့အကြောင်းရင်းတွေလို့များဆိုနိုင်မှာကိုအောင်သူကြီး
ဒီလိုကကျွန်တော်တို့2013ခုနှစ်မှာဒီဦးစိန်ရှင်ရဲ့ဆက်ပေါ်တော့ဆိုရခိုင်ပြည်နယ်ပြဿနာဖြစ်ပါတယ်ဖြစ်တဲ့ခါကျတော့အဲ့တော့စိတ်မကြခင်မှာပဲဦးစိန်ရှင်ကလွတ်တော်ကိုကျွန်တော်တို့အရှင်းခံပါတယ်ဆိုတော့အခုဒီကိစ္စတွေကဘာကြောင့်ဖြစ်ရလဲဘာတွေပြုပြင်နေလဲဆိုတဲ့ဟာမျိုးပေါ့ဆိုတော့ပြီးတဲ့ခါကျတော့ကော်ပိုရှင်ဖွဲ့တဲ့ဟာမျိုးတွေလုပ်ပါတယ်ဆိုတော့အဲ့တော့အခုလက်ရှိပြဿနာမှာကျတော့အခု2016မှာပြဿနာတက်တယ်တက်တဲ့ခါကျတော့အခုချိန်ကြီးကိုကျွန်တော်မြင်လာကလွတ်တော်ကိုတလုံးတစ်ပါးသားမှရှင်းပြတာမရှိသေးဘူးညာဆိုလိုရတဲ့ဘောကဗျာဟိုဘာတွေဖြစ်နေလဲပေါ့ကျွန်တော်တိုင်းပြည်ကအရေးပေါ်နေပြီလားမပေါ်ဘူးလားကျွန်တော်တိုင်းပြည်ကဒီပြဿနာတွေကိုဟိုတကယ်ရင်ဆိုင်ရမလားမရင်ဆိုင်ရဘူးလားပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အစိုးရဘက်ကကျွန်တော်ထင်တယ်အဲ့လိုတည်တည်ကြည်ကြည်ရှင်းပြတာမျိုးမရှိသေးဘူးဖြစ်မှာလေ
โอเคကိုအောင်သူကြီးဆွနေရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွနေဘွက်အတွက်ကိုကိုတိုင်းပါဝင်ဆွနေဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါတယ်စာရီပိပိုစိတ်ဝင်စားနဲ့ရေးသားပေးဖို့ထားတယ်လည်းတော်တော်များပါတယ်ဆိုတော့ဟိုအားလုံးပါဝင်နိုင်အောင်ဟိုလူရင်းကိစ္စကိုပဲအာရုံစိုက်ပြီးဟိုဆွနေရဖို့လည်းကျွန်တော်အဓိကမြစ်တက်ရက်ခင်နေပါတယ်ဆိုတော့အခုကျွန်တော်တို့ကိုတိုင်းပါဝင်ဆွနေမဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးခြင်းပါတယ်ခင်ဗျာတူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကုံဖြစ်ပါတယ်ကိုစလိုင်းပွေကုံဆွနေလို့ရပါတယ်ခင်ဗျာ
ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီဥစ္စာက ICJ ရဆုံးဖြတ်ချက်ချတယ်ဆိုတဲ့ဥစ္စာကလည်းပဲဟို moral law တဘောနဲ့ပဲဆုံးဖြတ်ချတာကျွန်တော်တွေ့ရပါတယ်ဆိုတော့ကျွန်တော်တို့လိုရမယ့်ဥစ္စာကတော့သူတို့ဆုံးဖြတ်ချက်အတိုင်းပဲသတိကြီးကြီးနဲ့ကျွန်တော်တို့အစိုးရကတုံ့ပြန်သွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာတပ်မတော်ကတော်တော်တင်ခန်းစာရဖို့လိုတယ်ဒီလိုမျိုးကျွန်တော်တို့အတိုင်းနိုင်ငံတကာကလည်းအဲ့လိုမျိုးဆုံးဖြတ်ချလာတဲ့ချိန်ကျရင်တော့ဘယ်သူကအဓိကယဉ်ဆိုင်ရမလဲဆိုရင်တော့လို့အစိုးရကျွန်တော်တို့နောက်ကပြည်သူအဲ့တော့တမရောကသူ့ဟာသူဟိုနေလို့များဘူးဆိုတော့သူသဘောပေါက်ရမယ်အဲ့တော့သူတို့ဆုံးဖြတ်ချက်ချပြီးတဲ့ဥစ္စာတုံ့ပြန်တဲ့ချိန်မှာဟ
ဟိုတတိထားကြည့်တတိထားပြီးတော့မှတုံ့ပြန်ဖို့လိုတယ်အဲ့တော့ငကိုကလေးကဒီအစိုးရကလူလာတော့ဟိုစုံဆန်းစစ်ကိုမရှင်လူမျိုးကိုစောစောစီစီပထမဦးဆုံးအနေနဲ့ဝင်ခိုင်းနေဆိုရင်တော့အခုကအဲ့လောက်ပြဿနာကြီးမှာမဟုတ်ဘူးသူကပြဿနာဖြစ်တာနဲ့ဟိုစစ်တပ်ကဟိုလူတမနာဦးဆောင်တဲ့ဥစ္စာစုံဆန်းစစ်တွေဝင်ခိုင်းတဲ့ပုံစံမျိုးကသူတို့ပြီးလိမ့်မယ်လို့သူတို့ထင်ခဲ့တာနောက်ဆိုရင်အဲ့လိုမဟုတ်နဲ့လူလာပြတ်တဲ့အဲ့ဒီကြာသမာသမကြတဲ့သူတွေကိုအဲ့လိုမျိုးမှဆိုရင်တော့အတုံးပြူးတင်းတယ်လို့ကျွန်တော်ပြောချင်ပါတယ်ကြာ
ဟုတ်ကဲ့ကိုစလိုင်းပွေကတော့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတယ်ဆိုတော့အဓိကထောက်ပြချင်တယ်လို့နားလည်ပါတယ်ဆိုတော့ကျွန်တော်နောက်ထပ်ဆွေးနွေးမယ့်ပုဂ္ဂိုလ်တူကတော့အမေရိကန်ပြည်သူကကိုလမောင်ဖြစ်ပါတယ်ကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါဗျာအထူးပဲကျေးဇူးတင်ပါတယ်ဒီလိုရောကျွန်တော်ကတော့ပြည်သူတွေကိုမေတ္တာရက်ခံခြင်းလဲစိတ်ဝင်စားနေတဲ့ပြည်သူတွေပေါ့ဗျာစိတ်ဝင်စားတဲ့ပြည်သူတွေဘယ်လိုမေတ္တာရက်ခံခြင်းလဲဆိုတော့အခုဟိုအခု ICJ ကိစ္စပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုနောင်မတည်ငြိမ်မှုတွေဖန်တီးလာနိုင်တယ်အာထောက်ခံတဲ့လူနဲ့အာကန့်ကွက်တဲ့လူကကန့်ကွက်လူကအများစုဖြစ်နေတယ်ဆိုကြအာဒီလူတွေကြားထဲမှာပြိပခတ်တွေဖြစ်နေလိုက်တယ်ကျွန်တော်တခုပြောချင်တာကျွန်တော်အပိုင်းပေါ့ကြကျွန်တော်ကဒီနိုင်ငံမှာနေတဲ့ဆယ်နှစ်ရှိပြီအဲ့တော့ဒီမှာရှိတဲ့လူတွေကဒီ ICG လည်းမသိဘူးဒီဟိုအရေးဒီစစ်တပ်ရဲ့ကျူးလွန်တဲ့အရေးတွေလည်းမသိဘူးနောက်ပြီးတော့အီရန်ရေးလည်းမသိဘူးနောက်အခုဝူဟန်ဘိုင်းဟတ်ဗိုင်းရပ်စ်ဆိုတာလည်းမသိဘူးဒီနေ့နှစ်ပြည့်ဘူးဆိုတာလည်းမသိကြပါဘူးအဲ့တော့တိတ်ပြီးတော့လည်းဟိုမဆိုးရင်ရပါနဲ့ဗမာပြည်သူတွေကျွန်တော်တွေ့နေတာတအားဆိုးရင်စိတ်တွေတအားကြီးနေတဲ့အတွက်ကြောင့်ဒါမဆိုးရင်ကြောင့်မတည့်ရကောင်ကျွန်တော်မေးချင်လည်းမေးဖို့ရှိပါတယ်အဲ့ဒါကတော့ခုတစ်ဖက်ကဒီဟိုနံမတက်ပြီးတော့လူမျိုးစုနံမတက်ပြီးပြောတယ်ဗမာဆိုးကဒီလူမျိုးမရှိဘူးဆိုတာကိုဘလို့ကျွန်တော်တို့ဒီမြန်မာနိုင်ငံဆိုးရနေတယ်ဘလို့ဒီလူမျိုးစုကိုဘလို့ထောင်ရပေးမလဲဆိုတာကိုဦးတက်တန်းကိုမေးချင်ပါတယ်နောက်တစ်ခုကဥရောပတို့ကြီးကိုမေးချင်တာကတော့ကျွန်တော်တို့ဒီတိုင်းပြည်မတည်ငြိမ်ဖြစ်အခုကတိုင်းပြည်မတည်ငြိမ်ဖြစ်မဲ့ဘက်ကိုဦးတည်နေလို့ကျွန်တော်ကမြင်တဲ့အတွက်ကြောင့်တိုင်းပြည်မတည်ငြိမ်ဖြစ်ရင်20ရာခိုင်25ရာခိုင်နှုန်းတော့တွတ်တော်ကိုယ်စားလှယ်တွေကမြဲမှလားတည်ငြိမ်ရင်မြဲမှလားဆိုတော့ကျွန်တော်သိကြပါတယ
်ဆိုတော့ဆရာဦးသိန်းသန်းဦးရေသူကတခုတော့ရှိတာပေါ့လေဒါအစိုးရကလောက်ရမယ့်ကိစ္စကိုမေးတဲ့မေးခွန်းတော့ဖြစ်နေပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးဒီကတော့သူမေးဦးသိန်းသန်းဦးကိုမေးချင်တဲ့ဒီကမေးခွန်းကတော့ဒီရိုဟင်ဂျာနဲ့ပတ်သက်တဲ့အသုံးနှုန်းပေါ့လေဟိုဒါကိုမြန်မာတောင်ရှိတဲ့သူတွေဘက်ကအခုချိန်ထိဒါဒီအသုံးနှုန်းကိုလက်လက်မခံပါဘူးဆိုတော့ဒါနဲ့ပတ်သက်လို့အကောင်းဆုံးဖြစ်ရှင်းနိုင်မယ်နီလန်ဘာရှိမလဲဆိုတော့ဟိုသူကမေးသွားပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးဒါနဲ့ပတ်သက်လို့ဟိုတုံ့ပြန်ပြီးဖြေပေးပါလားခင်ဗျာ
ရတော့ဗျာကျန်တော့အခြေခံမူတစ်ခုတစ်ခရက်ပေါ်မှာရပ်ပြီးတော့ရှင်းရမှာဗျာဒီကျန်တဲ့ identity လို့ခေါ်တဲ့အမျိုးသားတွင်ပြင်လက္ခဏာနဲ့တစ်ဖက်က international humanitarian law ဆိုတဲ့เนาะအခြေခံအပြည်ပြည်ဆိုင်ရာလူ့ခွင့်ရေးဆိုတဲ့မူဝါဒနေပြီးတော့ကျွန်တော်တို့ဒီဟာပေါ်မှာချင်းကပ်ရမယ်ဗမာပြည်တိုင်းနဲ့ပတ်သက်ပြီးတော့အရှုပ်ထွေးရအများကြီးပဲဒီကိစ္စမှာဆိုလို့ရှိရင်14 15ရာစုရခိုင်တိုင်းကစပြီးတော့အခြေတဝန်ဟိုပြောသူကတပတ်နဲ့ဆက်ငင်းခုံနေရှိတော့ဒါလောက်ကတော့လူတွေကူးနေတော့ပြောလို့မဖြစ်နိုင်ဘူးဗမာပြည်တိုင်းကအပြင်ပိတ်ငင်းလို့လည်းမရဘူးဥပမာနေနေပြောရလို့ကျွန်တော်1986မိုင်းရာကြီးနဲ့ထောင်ကြတဲ့အချိန်မှာထောင်ထဲမှာမူကြိုင်တင်နေတဲ့အတူနေခဲ့ရတယ်အင်းစိန်ထောင်မှာသူတို့ကသူတို့ကိုသူတို့မူကြိုင်တင်လို့ပဲခေါ်တာရိုဟင်ဂျာလို့မခေါ်ပါဘူးဒါပေမဲ့သူတို့တပ်ကအားလဲစီရိုဟင်ဂျာဆက်ဗေးရှင်းအာမီဆိုတာပါတယ်ဗျအဲ့ဒါရှိတဲ့အခါကျတော့အဲ့ဒီလူဖြစ်စဉ်ဖြစ်ရတယ်ပဲရှိတော့အဲ့ဒီအပေါ်မှာမှန်မှန်ကန်ကန်မြတ်မြတ်တရားနဲ့လူပီပီတတ်တာနိုင်ငံကြီးပီပီတတ်တာနဲ့ကျွန်တော်တို့စနစ်တကျဖြစ်ရှင်းရမယ်တော့
ဟုတ်ကဲ့ဆရာဦးသင်းသန်းကျေးဇူးပါနောက်မင်းကုန်းတစ်ခုကတော့ကိုအောင်သူညင်းကိုသူကအဓိကဥတီပြီးမေးသွားတာပေါ့လေဆော့ဆော့ကသူကပြောတယ်လို့ပေါ့လေဒီကိစ္စနဲ့နောက်ဆက်တွဲထဲထဲမှာထောက်ခံတဲ့လူတွေစန့်ကျင်တဲ့လူတွေနဲ့အဲ့လိုပေါ့လေဟိုအားပြိုင်တာမျိုးတွေနောက်ပြီးတော့မတိမငြိအခြေအနေတွေဖြစ်လာရင်ဒီနိုင်ငံရေးမှာဘလို့တက်ရောက်လာနိုင်လဲဆိုတော့သူကမေးသွားတယ်လို့နားလဲပါတယ်ဆိုတော့ကိုအောင်သူညင်းဌာနပတ်သက်ပြီးဖြေပေးပါလားခင်ဗျဟု
တ်ကဲ့အခုလက်ရှိကျွန်တော်တို့ ICJ ဆုံးဖြတ်ချက်ကြပါပြီကြလာတဲ့အခါကျတော့အစိုးရဘက်ကနေတော့ဒီဆုံးဖြတ်ချက်ဆိုတာဘယ်လိုအဓိပ္ပာယ်တက်ရောက်တယ်ဆိုတာကိုရှင်းပြဖို့လိုလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဆိုတဲ့တဘောကဒီဆုံးဖြတ်ချက်ကဥပဒေသဘောဆိုရင်ဘယ်လိုတက်ရောက်တယ်နိုင်ငံရေးဆိုရင်ဘယ်လိုတက်ရောက်တယ်စသဖြင့်ရှင်းပြဖို့ရှိလိမ့်မယ်လို့ထင်အဲ့လိုမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့လိုသလိုအဓိပ္ပာယ်ဖွင့်ရတဲ့အနေအထားကိုဖြစ်လာနိုင်တယ်ကျွန်တော်ထင်ပါတယ်အဲ့တော့အဲ့လိုအနေအထားမှာအခုလက်ရှိပြောမယ်ဆိုလို့ရှိရင်တော့ဟိုဒီဆုံးဖြတ်ချက်ကဟိုကျွန်တော်တို့ဂျာကာလာအစီအစဉ်လို့ဟိုပြောလို့ရပါတယ်။ဟိုဂျာကာလာအစီအစဉ်ဆိုတာတော့ဟိုသူတို့လည်းဒုက္ခမပြင်းနဲ့ရှိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒုက္ခမပြင်းနဲ့ပြီးတဲ့အခါကျတော့ပြီးခဲ့တဲ့ကာလကဖြစ်ခဲ့တဲ့သက်စီအထောက်ထားတွေလည်းမဖြောက်ခဲ့ဆိုတဲ့ဟိုသဘောမျိုးတွေအများကြီးကပါတယ်။ဆိုတော့အဲ့လိုအနေအထားမှာဟိုကျွန်တော်မြန်မာဆူရဘကစဉ်းစားဖို့ဆိုလို့ရှိရင်ဒီဆုံးဖြတ်ချက်ကိုလိုက်နာမှာလားပေါ့။မလိုက်နာဘူးဆိုလို့ရှိရင်တော့ခက်ပါလေ။ပ ဘာလို့ဆိုတော့ကျွန်တော်တို့ခုနအစောပိုင်းကပြောသလိုပဲအချုပ်ခါအာဏာဆိုတာကကျွန်တော်တို့လုံးဝဟိုအပြည့်စုံပိုင်နေဆိုတော့ခင်မျိုးမဟုတ်တော့ပါဘူးဆိုတော့ဒီအနေထားမှာတော့ဒါတစ်ပိုင်းပါတော့အဲ့တော့အဲ့ဒီအနေထားမှာပဲဒီအနေထားကိုကျွန်တော်တို့ကဘယ်လိုမျိုးကုတ်လို့ပဲပေါ့အစီအခြေအနေကဖိတ်ဖြစ်သွားပြီအဲ့ဒီအနေထားမှာတော့ကျွန်တော်အကုန်ပြန်စဉ်းစားရတော့မယ်လို့ထင်ပါတယ်အထူးသဖြင့်အခုလက်ရှိအချိန်ကြီးကမြန်မာစုရကဘင်္ဂါလီလို့ပဲခေါ်ပါတယ်ရိုဟင်ဂျာလို့တလုံးတစ်ပါးလားပါအတိမတ်မဖြစ်သေးပါဘူးဆိုတော့ဒါဆိုရင်ရှိရင်လည်းသူတို့ရဲ့အခြေအနေကဘယ်လိုရှိပါလဲသူတို့ရဲ့အစ်စစ်ကဘယ်လိုရှိမှာလဲကျွန်တော်ထင်တယ်စဉ်းစားရအခြေအနေအများကြီးရှိနေလို့ဖြစ်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးဘက်တက်ကိုကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေတိုင်းမှာကြံနေပါသေးတယ်သူတို့လည်းလှည့်ပေးကြပါတယ်တူကတော့ထိုင်းနိုင်ငံကကိုယ်တီးလည်မှုပါကိုယ်တီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဒီမှာအမြင်ကတော့ဒီဂျန်ဒီကတရားစွဲမှုအားတော့တရားစွဲတင်လို့ကျွန်တော်မြင်နေကြဒါဆိုတော့ဆွေးနွေးရင်တော့အခုဒီကနေ့ကိစ္စနော်ကြော်ကောင်းများစွာဒီလောင်ပြည့်စည်ခဲ့ရတယ်နောက်ပြီးတော့နော်ဒီညာများစွာလည်းအပြတ်ခံရတယ်အဲ့ဒါကြောင့်မို့ငါးကားဝင်ရောက်ဖြစ်စေမှုဆိုတာလည်းသူတို့မကြည့်ခဲ့ဘူးလေဗျာအဲ့ဒီတော့နော်သူကတောင်းဝန်အများကြီးရှိတယ်အပြစ်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်နောက်ပြီး
တော့နော်ကျွန်တော်တို့ဒီနောင်တော်ကြီးတိုင်းလာအဖွဲ့ကြီးဒီမှာအခုရခိုင်ဒီလိုတွေကိုဘလောက်တက်ချက်နေပြီလဲကျွန်တော်တို့ပြောလို့မရဘူးဗျ။ဘာဖြစ်လဲဆိုရင်တော့အဲ့ဒီအတွက်ကျွန်တော်တို့အတွက်အမှန်အတန်မှတွင်းပါတယ်နော်။အောက်မှသာလှုပ်ဆောင်မှုလည်းလိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုသိလည်းမှုဆွေးနွေးတာကျေးဇူးပါ။နောက်တစ်ဦးကတော့ကျွန်တော်တို့မြန်မာနိုင်ငံကိုသန်းမောင်ဖြစ်ပါတယ်။ကိုသန်းမောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုဒီဦးသိန်းကြောင့်မေးချင်တာကဒီ NLD ကတရားဥပဒေမှာသူကအဲ့မေးပြီးလို့ရတယ်သူပြည်တယ်မရဘူးစစ်တက်မရဘူးဟုတ်ကဲ့ပြန်အဲ့ဒါလေးသိချင်မှာနောက်တစ်ခုကတော့စစ်တက်ကသူပြင်းနေပါပြီဟိုတိုင်းရနေနေဒီမှာလည်းအကုန်လုံးသူ့ရဲ့နာမည်ပြတ်တရားတွေများနေပါပြီအဲ့စီကြီးရောက်တယ်ဆိုတော့လည်းသူ့ကြောင့်ရောက်ခဲ့တာကွာတော့ပြည်တယ်မှာထောက်ခံနေစောင့်ကြွက်တယ်ဆိုတာကပြည်တယ်မှာဖြစ်တဲ့ပြည်ကလေးအကုန်သိပါပဲဘယ်သူကဘာလုပ်ခဲ့လဲတခါလည်းတော့ရခိုင်ပြည်နယ်မှာပါဆိုရိုးရင်းကြောင့်အဲ့ဒီဝင်လာတော့ကောက်ဝင်လာတယ်ပြောတကယ်မိတိကဘယ်ရောက်ဝင်လာလို့တော့မန္တလေးကဘယ်ရောက်ဘယ်ရောက်ဝင်လာလို့လားရှိုးကဘယ်ရောက်ဝင်လာလို့တက်ပြေထူထားတဲ့အကုန်ရှိပါလေသူတို့ကဟိန္ဒူရီကိုမွတ်စလင်ကိုပုံလာကိုမိရှိုးခိုင်းမိရှိုးကလည်းဟိန္ဒူရီကိုပဇက်ပေးလို့သူတက်ခိုင်းအဲ့ဒီဟိန္ဒူရီကိုတက်ပြေထောက်ထားနေ RFP ရောဘာ9 live ရလဲပြထားတယ်အဲ့ပုံကိုခေါ်ဆစ်လိုက်ပါတိုင်းသားကြီးကိုနိုင်ငံရောက်ခေါ်ဆစ်စရာမလို့တိုင်းသားကြီးအကုန်စုပြီးလိုက်တယ်ကိုကောလိပ်ကဖတ်ပြီးဆက်ခိုင်းတယ်ပါအဲ့ဒါလေးပြည်ကျင်လို့ပါဟုတ်ကဲ့ဟုတ်ကဲ
့ဟိုဆိုကျွန်တော်နားလည်လာတော့ကိုတန်းမောင်ဆလိုလာတော့ဒီမြန်မာနိုင်ငံထဲမှာဒီတရားဥပဒေစိုးမိုးရေးကိစ္စနဲ့ပတ်သက်လို့ကမောက်ကမဖြစ်နေတဲ့အခြေအနေတွေကိုအဓိကပြောချင်တယ်လို့နားလည်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးဝတ်တက်ကိုစာရေးပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒါတွေလည်းပဲဖော်ပြပေးချင်ပါတယ်တူကတော့ကျွန်တော်တို့ဒီ Facebook ကနေပို့ထားတာပါမထွေးဆိုတဲ့အကောင့်နဲ့သူရေးတာပါသူကတော့လူခွင့်ရင်းနဲ့ပတ်သက်လို့ ICJ ဆုံးဖြတ်ချက်ကမှန်ကန်မြတ်တမ်းမှုရှိပါတယ်ဆက်လက်ပြီးအကောင့်မျှော်လင့်ချက်ကတော့မြန်မာအပါဝင်တိုင်းရင်းသားတွေပေါ်စစ်တပ်ကနှစ်ပေါင်းများစွာနှီးမျိုးစုံလူခွင့်ရေးချိုးဖောက်မှုကျူးလွန်နေတာကိုဆက်ပြီးအရေးယူပေးစီလိုပါတယ်ဆိုပြီးတော့သူကရေးပါတယ်နောက်စာတစ်စောင်ကတော့ကိုမြင့်မော်ဆိုတဲ့အကောင့်ပိုင်ရှင်မှာသူစာတစ်စောင်တော့မဆုံမမဖတ်ပြပေးပါဦးခင်ဗ
ျအခုမြန်မာအစိုးရကယူသားပွင့်လင်းပါတယ်အစိုးရကိုယ်တိုင်ဘာမှကျူးလွန်ထားတာမရှိပါဘူးအစိုးရရဲ့ယူသားမှုကဘာကိုပြသဖို့တရားရင်ဆိုင်ခဲ့တာပါအပြစ်ကျူးလွန်တာခေတ်ဆက်ဆက်အာဏာရှင်စစ်တပ်ကပါရခိုင်အစိုးရအဆက်ဆက်ကရခိုင်မြောက်ပိုင်းမွတ်စလင်တွေပေါ်မှာကျူးလွန်တာကရက်စက်လွန်းပါတယ်စနစ်တကျရည်ရွယ်ချက်ရှိရှိကျူးလွန်တာကြောင့်လူမျိုးတုံးသက်ဖြတ်မှုမြောက်နေပါတယ်။အခုအစိုးရကလူကြီးတိုင်းကလည်းအမျိုးမျိုးညှိမှန်းနှိပ်စက်ပြီးမိတကွဲဖာတကွဲဖြစ်အောင်ထောင်သွင်းအချင်းချခံခဲ့ရဘူးသူတွေဖြစ်ပါတယ်။အစိုးရကအခုလိုတရားရင်ဆိုင်တာကတော့စစ်တပ်ကိုကာကွယ်ပေးဖို့ထက်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုကာကွယ်ဖို့ဖြစ်ပါတယ်။ ICJ တရားရုံးကမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုစဉ်းစားပြီးတော့ဆုံးဖြတ်မှာမဟုတ်ပါဘူး။စစ်စဲနေတဲ့အမှုကိုပဲစဉ်းစားပြီးတော့လူမျိုးတုံးတက်ဖြတ်မှုမြောက်မမြောက်ဆိုတာဆုံးဖြတ်မှာပါမြန်မာအစိုးရက ICJ ရဲ့ကြားဖြတ်ဆုံးဖြတ်ချက်၄ခုကိုကြည်ကျင်းအဖြစ်အမှုအခြေအနေကိုခံမှန်းနိုင်ပါတယ်ဆက်လက်ရင်ဆိုင်ခုခံရင်းလည်းပဲနောက်ဆုံးအမှုရှုံးမယ်ဆိုတာ ICJ ကယာယီအမိန့်ထုတ်ပြန်ပြီးတော့သတိပေးလိုက်တာဖြစ်ပါတယ် ICJ မှာခုခံခြေပါခြင်းကငွေကုန်လူပင်မှန်နိုင်ငံဂုဏ်သိက္ခာကျဆင်းပြီးတော့နောက်ဆုံးမှာတော့တရားခဏ်အဖြစ်ဆွဆွဲပြီးတော့အမှုရှုံးဖို့များပါတယ် မြန်မာနိုင်ငံပေါ်မှာနိုင်ငံတကာဖိအားတွေနဲ့အရေးယူမှုတွေပိုလာနိုင်ပါတယ်။နိုင်ငံတကာအမြင်မှာမြန်မာပြည်သူတွေပေါ်မှာယုံကြည်မှုတွေကျဆင်းအကြက်တဲမျိုးစုံရင်ဆိုင်နိုင်ပါတယ်။ဗီဒိုအနာရှိသူကိုအားကိုးပြီးတော့အမှုကိုကာကွယ်ခြင်းထက်အမှုကိုအပိသက်ဖြေရှင်းခြင်းကနိုင်ငံကုန်တက်ပါတယ်။ ICJ မှာပြန်လည်ခုခံခြေပါခြင်းထက်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လူခွေရှူထောင်ကနေအကောင်းဆုံးဖြေရှင်းပေးခြင်းကသာမှန်ကန်တဲ့နည်းလမ်းကြမှာပါ။
ဟုတ်ကဲ့ကျေးဇူးပါနောက်စာစာတော့တကုံမျိုးတစ်ကဥလာထွန်းရဲ့စာဖြစ်ပါတယ်မအေးသနာကျော်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါဥလာထွန်းပြောတာက ICJ ကအထက်ပါအတိုင်းအတီးပြုတ်ချမှတ်မယ်ဆိုရင်လုံးဝတရားမျှတပါတယ်တဲ့ဘာလို့လဲဆိုတော့လူမျိုးတုံးတုတ်တင်ရှင်းလင်းမှုကိုဥတီစေတဲ့ဖြစ်ကြီးကစိုးစိုးရွားရွားကိုဖြစ်ခဲ့တယ်လို့ဖြစ်လဲဖြစ်နေလို့ပါနောက်ဆုံးဖြစ်ရက်ကရခိုင်ရိုဟင်ဂျာအဓိကယုံတွေဖန်တီးပြီးတော့ရိုဟင်ဂျာ9သိန်းလောက်ကိုအကြောက်လွတ်အောင်ရွာတွေမိရှုလူသက်အတ္တမကျင့်နည်းတွေနဲ့အတင်းအကျပ်မောင်းထုတ်ခဲ့ပါတယ်။ထင်ရှားတဲ့သက်တွေအများကြီးပါ။နောက်ဆုံးဒေတာကြီးတစ်ခုလုံးကိုလုံးဝမမှတ်မိနိုင်လောက်အောင်မြေလန်ပြောင်းလဲပစ်လိုက်တာပါ။ရိုဟင်ဂျာမရှိဘူးဆိုတာထိတ်ကဆအတွင်းတွင်ကြီးပြောနေတာပါ။ပြည်တွင်းမှာရိုဟင်ဂျာလို့မပြောရဲမသုံးရဲကြပါဘူး။ဒါကလူမျိုးတုံးတုတ်တင်မှုကိုဥတည်နေတာမဟုတ်ရင်ဘာဖြစ်နိုင်မှာလဲ။ဒီတော့မြန်မာနိုင်ငံရဲ့လူအခွင့်အရေးပေါ်မှာအကောင်အဆိုးဘလို့အကျိုးဆက်တွေမျှော်လင့်နိုင်မှာလဲ။ဒါကိုရှင်းရှင်းလင်းလင်းပြောဖို့ဆိုရင်ဆရာနာရှင်စနစ်ကိုဂါဂနာနာနားလည်ဖို့လိုမှာပါ1962ခုနှစ်ကစလို့အမြင့်တွေလာတဲ့ဒီဆစ်အာနာရှင်စနစ်ဆိုးကြီးကနည်းနည်းဆိုင်ဆိုင်ကိုအမြင့်တွေဆွဲမြဲနေတယ်လို့တစ်ဖက်ကဖွက်ထားတဲ့လက်သေးတွေရှိနေတယ်လို့ဖွဲ့စည်းပုံမျက်နှာဖုံးနဲ့လဲအဆွဲတွေကိုဖုံးကွယ်ထားနေတဲ့မင်းသားလေးဖြစ်နေအယောင်ဆောင်နေတော့တော်ရုံတန်ရုံနိုင်ငံရေးအသည့်နယ်ကတော့မြင်ဖို့ခက်ခဲမှာပါတကယ်လဲဆရာနာရှင်ကိုဖယ်ရှားရေးမှာနိုင်ငံတကာနဲ့ပူးပေါင်းပြည်သူအားကိုအခိုင်အမာယူရဲဝင့်စွာဥဆောင်မှုပေးဆောင်ရွက်ဖို့အကောင်းဆုံးအခြေအနေပါဒါကိုဘယ်လိုလုပ်မလဲဆိုတာအဖြေမရှိသေးရင်တော့ကျွန်တော်တို့တရွေ့ရွေ့ပြောင်းလဲတာကိုစောင့်ကြတာပေါ့တဲ့ဥလာထွန်းတကုံမျိုးတစ်ကရေးလာတာဖြစ်ပါတယ
်ဟုတ်ကဲ့ဥလာထွန်းကတော့ဒီ ICJ ဆုံးဖြတ်ချက်ကလက်ရှိအခြေအနေကိုထင်ရပြီးဆုံးဖြတ်တာတရားရယ်ဆိုပြီးသူ့အမြင်ကိုရေးတာပါနောက်စာစံကတော့အမေရိကန်ပြည်အောင်စုကမောင်တဒနာရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
နိုင်ငံတကာတရားရုံး ICJ ကလက်ခံကြားနာခရေကမျှတတဲ့ဆုံးဖြတ်ချက်ဖြစ်လာလိမ့်မယ်ဆိုတာမမျှော်လင့်ခဲ့ပါဘူး။ဘာကြောင့်လဲဆိုရင်ကုလသမဂ္ဂအပါအဝင်တက္ကသိုလ်ရဲ့အစီရင်ခံစာတွေအချက်လက်တွေပေါ်မှာအခြေခံထားစဉ်းစားဆုံးဖြတ်မယ်ဆိုတာမှန်းဆထားလို့ပါပဲ။ရခိုင်မျိုးနွယ်စုတွေတက်ဖြတ်ခံခဲ့ရတဲ့ကိစ္စတွေကိုလည်းထည့်သွင်းစဉ်းစားမဲ့ပုံမပေါ်ပါဘူး။သူတို့စဉ်းစားနေကြတာက ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကပြစ်မှုကျူးလွန်သူတွေကို ICC ခုံရုံးတင်နိုင်ဖို့လမ်းကြောင်းသစ်တွေရှာဖွေနေကြခြင်းသာဖြစ်တဲ့အတွက်မျှတမှုမရှိနိုင်ဘူးလို့ယူဆမိပါတယ်။အခုဆုံးဖြတ်ချက်ကြောင့်ကုလပါဝင်နိုင်ငံကကမြန်မာနိုင်ငံကိုနိုင်ငံရေးတန်တမာရေးစီးပွားရေးဖိအားပေးအရေးယူမှုတွေတိုးလာနိုင်ပါတယ်။ဒီအတွက်အုပ်ချုပ်ရေးအာဏာအပြည့်အဝမရှိတဲ့အစိုးရအတွက်ဒုက္ခသည်တွေပြန်လည်လက်ခံရေးအခြေအနေတွေဟာပိုပြီးတော့ကြန့်ကြာနိုင်တယ်လို့လူမျိုးရေးဘာသာရေးအသွင်ဆောင်ပြစ်ပခါတွေဖြစ်လာနိုင်ပြီးတော့အထွေထွေအကြက်တဲတွေကနေလူခွေရဲ့အခြေအနေတွေဟာလည်းဆိုးဝါးသွားနိုင်တယ်လို့ယူဆမိပါတယ်။ဒါကြောင့် ICJ ရဲ့ဆုံးဖြတ်ချက်ဟာအသွင်ကူးပြောင်းရေးခက်ခက်ခဲခဲကြိုးစားနေရတဲ့မြန်မာနိုင်ငံကိုအစိုးဆုံးအခြေအနေတစ်ခုစီထီရောက်သွားဖို့တွန်းအားပေးသလိုဖြစ်သွားမယ်အပြင်အာဆာအကြမ်းဖက်သမားတွေအတင့်ရဲစွာနဲ့လှုပ်ရှားနိုင်မှုကာကွယ်ပေးသလိုဖြစ်သွားတဲ့အတွက်လုံးဝမျှတမှုမရှိဘူးလို့ယူဆမိပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မောင်တဒနာရဲ့စာပါ။နောက်ကျွန်တော်တို့စာရီပြပုထားရလည်းရှိပါသေးတယ်ဒါပေမဲ့အချိန်မြများဆဆမရတဲ့အတွက်ဟိုလူရင်းအပိုက်လောက်ကိုပဲပေါ်ပြချင်မှာလေတူကတော့ဥတင်ငွေရဲ့စာပါသူတို့ ICJ မှာတရားစွဲခံရတာနိုင်ငံကုန်သိက္ခာကြရတယ်တချိန်တည်းမှာပဲစစ်ဖက်ရက်ဖက်ပိုစီးယုံလာနိုင်တယ်နိုင်ငံကဆက်ဆံရေးမှာအခက်အခဲတွေတွေ့နိုင်တယ်ဆိုပြီးတော့ရေးပါတယ်နောက်ဒီဥစိန်မော်ရဲ့စာမှာတော့ဒီနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတဲ့အကြောင်းထောက်ပြထားပါတယ်နောက်တချိန်တည်းမှာပဲကောင်းကျိုးကတော့မိမိရဲ့အင်အားအာဏာအရှိန်အဝါတွေကိုမစင်စားမစင်ငင်လက်လွတ်စပယ်တုံးနေတဲ့စစ်တပ်ကိုငါတို့ထင်နိုင်လို့လို့မရတော့ပါလားဆိုတဲ့အတိတရားရပြီးစင်ငင်သွားနိုင်မယ်အကျိုးတော့ရမယ်လို့ဆိုနိုင်ပါတယ်ဆိုပြီးဥစိန်မောင်မိထီလာမျိုးကလည်းရေးပါတယ်ဆိုတော့ဒီအမှုကနေပြီးတော့ကျွန်တော်တို့အကောင်းဆုံးမြန်မာနိုင်ငံပေါ်မှာဘာတွေတက်ရောက်လာနိုင်တယ်လဲဒီလိုစိုးကျိုးတွေတက်ရောက်လာနိုင်တဲ့အပေါ်မှာရောကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားဖို့များလို့မလဲဆရာဦးသိန်းသိန်းဦးအရင်ဆွေးနွေးပေးပါ
ဟုတ်ကဲ့ဗျာအဆိုးဆုံးကတော့ခုကိုကျွန်တော်တို့အတိတ်ကကြားတာပါကျွန်တော်တို့နာဇီတွေနဲ့ဒဇန်းတည်းထားပြီးတော့ကျွန်တော်တို့စုဆွဲခံရတာပေါ့ဗျာနော်အဲတမျိုးသားလုံးကနိုင်ငံလုံးစုဆွဲခံရတဲ့အနေဒါပါအတိတ်ကကြားလာပါပြီလူတွေကလူသားမျိုးနွယ်ချင်းအတူတူပေါ်မှာအတွေ့အကြုံဒါကခုကိုတဲ့ဘာသာမတူတာနဲ့ခုကိုနိုင်ငံသားမဟုတ်ဘူးဆိုတာနဲ့လူတွေကြီးလူနဲ့ဆိုစုဆွဲရတဲ့အတိတ်ကကြားလာပါပြီတန်တမာရေးမှလည်းပဲနေနေဒါအပြင်ပါဆိုသူဒီလိုမှာတော့ကျွန်တော်တို့ကကောင်းတဲ့တချို့ရလက်ပြီးရလာနိုင်ပါတယ်ကျွန်တော်တို့ကြီးပို့ပြီးတော့ဈေးစီးလာနိုင်တယ်တိုင်းပြည်ရေးကြုံလာပြီ ဖြစ်လာတဲ့အပေါ်ဒီမှာခုလိုဟိုနိုင်ငံစီးနင်းကိုတိုင်းပြည်ထဲမှာကိုယ်တော်နဲ့ကိုယ်တော်မျိုးလို့လို့မရတော့ဘူးခုနဆရာဦးအောင်သူငင်းပြောတဲ့ absolute sovereignty ကမရှိတော့ဘူးအဲ့ဒီအခြေအနေမှာကုန်သိက္ခာရှိရှိနေပေါ်ရတဲ့ငါးစားယူပြီးတော့ဟိုနိုင်ငံတကာနဲ့ဥပပေါင်းဆောင်ရလိမ့်မယ်ဒီလောက်ကြီးကြီးလာခဲ့တာဟာကုသမဂ FFM ဝင်ခွင့်လက်မခံခဲ့တဲ့အတွက်ပြဿနာတွေကပိုကြီးပြေလာတာဖြစ်တယ်ကျွန်တော်တို့ကဒီဒီကနေအားစုကြီးကတစ်ဖက်နဲ့တစ်ဖက်ဖြစ်တိုက်တဲ့အခါမှာပန်းနယ်တောက်တာပို့လို့ပြဿနာတွေကနှစ်ဖက်စလုံးရှိမှာပဲရှိတဲ့အခါမှာကြောက်ရရမရှိတော့ပြည်မှုကျွတ်လွန်တွေကိုကြီးကြီးရဲ့ဥတွေတန်းရင်းယူသွားလို့ရှိရင်ပြဿနာမရှိဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဦးအောင်သူငယ်အမြင်ရောခင်ဗျာ
ဟုတ်ကဲ့အရင်ကစဉ်းစားချက်ကလွယ်တော့ဗောဗျာတော့ကျွန်တော်ဖြတ်လေးပြန်လုပ်တယ်ကျွန်တော်တို့ကိုယ့်ရဲ့ဆက်ကျင်တဲ့အားအစုတွေဆိုလို့ရှိရင်ဒီမုံလိုက်ကြတာလေးပါတယ်ဒါပေမဲ့အခုဒီထားပါတော့ကျွန်တော်ချင်တယ်နိုင်ငံကစောင့်ကြည့်တဲ့မျက်စိရဲ့ရှိနေပြီဒါတို့ခါကြတော့အခုလို့ဆိုဖြတ်လေးပြတ်တို့ကျွန်တော်တို့ပြောတဲ့ခုနစစ်စီရေးကိစ္စမျိုးတွေလုပ်ဖို့မရနိုင်ဘူးလို့ယူဆပါတယ
်ဟုတ်ကဲ့
ဒီထားပါပဲပို့ပြီးတော့တတိထားလိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးအောင်သူငယ်ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကူအောင်လင်းဦးဆွေးနွေးစီစဉ်တင်ဆက်တဲ့စနေည VO ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကျွန်တော် VO ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတစ်ဆင့်ဆက်သွယ်ခြင်းတော့လိပ်စာက VO မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တရအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လို့ရေးသားနိုင်ပါတယ်ခင်ဗျာ။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှသတင်းအချင်းချုပ်ကိုမတ်တင်ဂီထက်ကပြောပြမှာပ
ါ။ကျွန်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုကိုကင်တွယ်ဆောင်ရွက်တာနဲ့ပတ်သက်ပြီးတရုတ်သမ္မတရှီဂျင်းပင်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်တခြားကမ္ဘာခေါင်းဆောင်တွေကချီးကျူးပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်ခံရသူပေါင်း1400နီးပါးနဲ့သေဆုံးသူ42ယောက်ရှိပြီးအမေရိကန်နဲ့ပြင်သစ်အပါအဝင်နိုင်ငံပေါင်းအနည်းဆုံး15နိုင်ငံတို့ကိုပြန့်နှံ့ကူးစက်ခံထားရတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရေးတရုတ်ဘက်ကအင်တာအပ်ထိုက်ဂျိုးပန်ဆောင်ရွက်နေပြီးတရုတ်ရဲ့ဂျိုးပန်ဆောင်ရွက်မှုနဲ့ပွင့်လင်းမြင်သာမှုရှိတဲ့အပေါ်အမေရိကန်ပြည်ထောင်စုဘက်ကကျေးဇူးတင်ရှိတယ်လို့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဗိုင်းရပ်စ်ပိုကူးစက်ပြန့်နှံ့နေတဲ့အခြေအနေကိုတရုတ်သမ္မတရှီဂျင်းပင်ကင်တွယ်လှုပ်ဆောင်ပုံနဲ့ပတ်သက်ပြီးကမ္ဘာခေါင်းဆောင်တွေကချီးကျူးပြောဆိုနေကြဒါကြောင့်တော့ဗိုင်းရပ်စ်ပိုရဲ့အန်တီအတိတ်အနှက်ကိုလစ်လျူရှုပ်ပစ်လိုက်လို့မရနိုင်ပါဘူးဗိုင်းရပ်စ်ပိုအန်တီဟာတရုတ်အစိုးရကတရားဝင်ထုတ်ပြန်နေတာဒီထက်ပိုပြီးကြီးမားနိုင်ခြေရှိတယ်ဆိုပြီးစိုးရိမ်နေကြတာပါဗိုင်းရပ်စ်ပိုဟာပိုပြီးတော့အန်တီကြီးလာနိုင်တဲ့ဆိုတဲ့အရေးလက္ခဏာတွေပြလာတာကြောင့်ကူးစက်ခံရသူအရေးအတွက်ဟာတရုတ်အစိုးရကတရားဝင်ထုတ်ပြန်ထားတာတဲ့အများကြီးပိုနိုင်တယ်လို့လည်းယူဆလာကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအထက်လွှတ်တော်မှတရားစွဲဆိုကြားနာမှုမှာတရားလူတွေလိုဆောင်ရွက်ကြရတဲ့အောက်လွှတ်တော်ကလွှတ်ထားတဲ့မန်နေဂျာတွေက၃ရက်တာရှောက်လဲချက်တွေအဆုံးသတ်ခဲ့ပြီးနောက်စနေနေ့မှာတော့သမ္မတထရန့်ရဲ့ဥပဒေအဖွဲ့ကပြန်လည်ချေပါချက်တွေစတင်လျှောက်လဲပါတယ်။အင်ပီရိုဥပဒေရေးရာအကြံပေးပက်စီပိုလန်ကသမ္မတထရန့်ရဲ့ခုခံမှုအဖြစ်စတင်ချေပါလျှောက်လဲတာမှာဒီမိုကရက်အောက်လွှတ်တော်မန်နေဂျာတွေကသူတို့မှန်းထားတဲ့အတိုင်းမဆောင်ရွက်နိုင်ခဲ့ဘူးလို့ပြောဆိုသွားပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ဒီကနေ့မိနစ်အတွက် VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့လိုင်းလမ်းမီတာ190အပြင် Facebook စာမျက်နှာကပါထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ပါစေကျွန်တော်ညဝင်းအောင်ပ
This program has come to you from the Voice of America, Washington.